Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရ2019ခုနှစ်ဩဂုတ်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါအမေရိကန်သမ္မတနဲ့ဆွေးနွေးလို့အလုံးမဖြစ်ဘူးလို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းမှာတော့အမေရိကန်ရေတပ်ဖြတ်သိမ်းမော်တစဉ်ဒီကနေ့ခုံမောင်းပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်အခုညပိုင်းသတင်းလှော်တွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာအလုံးလုံးနေကြတဲ့ကုလဝန်ထမ်းတွေနဲ့နိုင်ငံတကာကအကူအညီပေးရေးအဖွဲ့တွေအနေနဲ့လုံခြုံရေးသတိရှိကြဖို့ရန်ကုန်မြို့ကုလသမဂ္ဂရုံးကနေသတိပေးထားတာနဲ့ပတ်သက်လို
့ဆောင်ရဆောင်ရနေဖို့ပဲသူကအတိပေးတာပဲဒါပုံမှန်မှာပဲရခိုင်ဒေသတွေအထူးအထောက်အကူရလို့မဟုတ်ဘူးနော
်ကုလသမဂ္ဂရန်ကုန်ရုံးပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်ရှမ်းပြည်မြောက်ပိုင်းစည်ရေးတင်းမာနေတာကြောင့်အမျိုးသားလူအခွင့်အရေးကော်မရှင်ရဲ့ခီးစဉ်တချို့ဖျက်သိမ်းလိုက်တာနိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်မှာလာရောက်အခြေချသူတွေကိုအကူအညီပေးဖို့အားကျိုးမှန်တဲ့ဆောင်ရွက်ပေးနေတဲ့အမျိုးသမီးတယောက်အကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကကြီးညာပေးပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံဘက်ကအမေရိကန်ပြည်ထောင်စုကိုဆက်ပြီးချင်းချောင်နေမယ်ဆိုရင်စစ်ရေးအရာအရေးယူမယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယတိပြတ်သတိပေးချက်ကိုမြောက်ကိုရီးယားကပယ်ချပါတယ်။မြောက်ကိုရီးယားဘက်ကချင်းချောင်ပြောဆိုမှုကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့အင်္ဂါနေ့ကသမ္မတထရန့်ကကဘာမှာတစ်ခါမှမကြုံဘူးတဲ့အခြေအနေမျိုးနဲ့မိဂုံရန်ကုန်တုံ့ပြန်မယ်လို့အခိုင်အမာပြောဆိုလိုက်တာကြောင့်ပြည်ရင်းပြည်ပကသမ္မတကိုဝေဖန်သူတွေရောထောက်ခံသူတွေကိုပါအံ့ဩမင်သက်စေခဲ့ပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်အမြောက်တပ်ဖွဲ့တွေရဲ့တပ်မှူးဗိုလ်ချုပ်ကြီးကင်ရက်ဂျွန်းကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအခြေအမြစ်မရှိဘူးလို့သုံးနှုန်းပြောဆိုလိုက်ပြီးသမ္မတထရန့်နဲ့အပြန်အလှန်ဆွေးနွေးပြောဆိုဖို့အလုပ်ဖြစ်မှာမဟုတ်ဘဲအင်အားသုံးဖြည့်ရှင်းမှုတစ်ခုတည်းကသာအလုပ်ဖြစ်မှာလို့နိုင်ငံပိုင် KCNA သတင်းအေဂျင်စီကနေဒီကနေ့ကြားသပတေးနေ့မှာပြောဆိုပါတယ်။အမေရိကန်ပိုင်းနဲ့ပစိဖိတ်သမုဒ္ဒရာအတွင်းကဂွမ်ကျွန်းရဲ့ကီလိုမီတာ30ကနေ40လောက်အကွာကကမ်းလွန်ပင်လယ်ပြင်အတွင်းကိုတန်လပ်ပြဒုံးကျည်လေးစင်းပြမဲ့အစီအစဉ်ကိုမြောက်ကိုရီးယားအစိုးရကဩဂုတ်လလယ်ပိုင်းမှာအပိသက်ဆောင်ရွက်မယ်လို့လဲဗိုလ်ချုပ်ကြီးဂျွန်ရဲ့အပြောကိုကိုးကားပြီးမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်ဒီအစီအစဉ်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးထံကိုတင်ပြပြီးအမိန့်ကိုစောင့်ဆိုင်မှာဖြစ်တယ်လို့လဲနိုင်ငံပိုင်သတင်းကဖော်ပြပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့တိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေအပေါ်မှာတော့ဂွမ်ကျွန်းဒေသခံတွေကြားတန်တရားတွေရှိနေသလိုတင်းမာမှုတွေတိုးလာစေတဲ့ဆိုပြီးအမေရိကန်သမ္မတကိုအပြစ်ဖို့သူတွေလည်းရှိပါတယ်ရှင်
။အမေရိကန်ပြည်မကြီးထီရောက်အောင်ပြစ်နိုင်မဲ့နျူကလ িয়ার တိုက်ချင်းပြဒုံးကြီးတစ်စင်းကိုမြောက်ကိုရီးယားတို့စမ်းသပ်တည်ဆောက်မှုတွေကခမန်းထားတာထက်ပိုပြီးမြန်ဆန်နီးကပ်လာတာနဲ့အတူအမေရိကန်နဲ့မြောက်ကိုရီးယားကြားစီးပွားရေးကအနေရကလည်းတိုးလာနေပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကအစဉ်ကျင်မဲ့ပြောဆိုမှုတွေဆိုပြီးတောင်ကိုရီးယားနိုင်ငံရဲ့စစ်ဘက်ခေါင်းဆောင်တွေကဒီကနေ့ဂျာတပ်ရင်းနေမှာရှုတ်ချလိုက်ပြီးမဟာမိတ်အမေရိကန်ပေါ်တိုက်ခိုက်မယ်ဆိုတဲ့အပေါ်တုံ့ပြန်လိုတယ်လို့လည်းအလေးထားပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့ရန်စမှုတွေကိုချက်ချင်းခိုင်ခိုင်မာမာအရေးယူဖို့အစဉ်အသင့်ပြင်ထားတယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ပြောခွင့်ရရိုဂျီချွန်းကပြောပါတယ်။ဒီကနေ့လှုပ်တဲ့တောင်ကိုရီးယားမျိုးသားလူမျိုးရေးကောင်စီအစည်းအဝေးကိုလည်းသမ္မတမွန်ဂျေမတက်ခဲ့သလိုဒီကိစ္စနဲ့ပတ်သက်လို့လည်းလူသိရှင်ကြားမှတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူး။မြောက်ကိုရီးယားဘက်ကဒုတိယမြောက်တိုက်ချင်းပစ်ဒုံးကျည်ကိုဇူလိုင်လ29ရက်နေ့မှာစမ်းသပ်ပြီးတဲ့နောက်မှာလည်းအမေရိကန်သမ္မတထရမ့်နဲ့ဆွေးနွေးဖို့10ရက်လောက်အချိန်ယူခဲ့တာပါ။အဲ့ဒီအချိန်ကတောင်ကိုရီးယားသမ္မတဟာအားလက်ရက်ယူနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂျပန်ဆိုရအတွင်းဝင်ယိုရှီဟီဒီဆူဂါကတော့ဂျပန်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ဖြစ်တယ်လို့ထက်လောင်းပြောဆိုပြီးမြောက်ကိုရီးယားပေါ်အမြင့်ဆုံးဖိအားပေးမဲ့အမေရိကန်သမ္မတထရမ့်ရဲ့မူဝါဒကိုလည်းထောက်ခံတယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်တို့ဖန်တီးတိဆောက်ထားတဲ့လူလုံကျွန်းတွေအနီးမှာအမေရိကန်ရေတပ်ဖြတ်သိမ်းမော်တစ်စင်းခုံမောင်းပါတယ်။နိုင်ငံတကာပင်လယ်ရေချောင်းသွားလာမှုများတဲ့ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့နယ်မြေပိုင်ဆိုင်မှုတစ်ဖက်သက်ပြောဆိုချက်တွေကိုချိန်ညှိတဲ့အနေနဲ့အခုလိုဖြတ်သန်းခုံမောင်းတာဖြစ်တယ်လို့အမေရိကန်ရေတပ်တာဝန်ရှိသူတွေကပြောပါတယ်။ USS John S. McCain ကလွတ်လပ်စွာရေချောင်းသွားလာခွင့်ကိုကျင့်သုံးတဲ့ပုံမှန်ခီးစဉ်ဖြစ်နေဒီကနေ့ကြာသပတေးနေ့မှာ Spratly ကျွန်းစုတွေနဲ့မစ်ရှက်တနာကြောက်တန်းတွေနဲ့ရေမိုင်12မိုင်လောက်အကွာကနေဖြတ်တန်းတာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကအမေရိကန်သတင်းဌာနတွေကိုပြောဆိုပါတယ်။မ မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုကင်တွယ်နိုင်ဖို့အမေရိကန်သမ္မတထရန့်အစိုးရကတရုတ်ရဲ့ကူညီမှုရဖို့ဆောင်ရွက်နေတဲ့အချိန်နောက်အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုတွေတိုးလာတဲ့အချိန်မှာပဲအခုဖြစ်ထွန်းမှုထွက်ပေါ်လာတာပါဒီကနေ့ခြားသာပြည်နဲ့အမေရိကန်ရေးတပ်ဖြတ်သိမ်းမှုရဲ့ဆောင်ရွက်ချက်ဟာဆိုရင်နှစ်စဉ်ဒေါ်လာ5ထရီလီယံနီးပါးတင်းမောတွေတွာလာကုန်သွယ်နေတဲ့ဗျူဟာမြောက်ပင်လယ်ရေကြောင်းကိုတရုတ်ဘက်ကတင်းတင်းကြပ်ကြပ်လှုပ်လာတဲ့အပေါ်အမေရိကန်အစိုးရဘက်ကအကဲဆန့်လိုက်တဲ့သဘောလည်းဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်ရေပြင်ပိုင်နဲ့ကိုတရုတ်ဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်တို့ပိုင်ဆိုင်မှုအငင်းပွားနေကြတာဖြစ်ပါတယ်ရှင
်အင်္ဂါနေ့ကကျင်းပရဲ့ကညာသမရရွေးကောက်ပွဲမတိုင်ခင်သတင်းတပတ်အလူကမဲပေးစနစ်ကွန်ပျူတာတွေကိုအချက်လက်ဖောက်ထွင်းယူဖို့စူးစမ်းမှုတွေရှိခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ဘူးလို့ကညာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒီကနေ့ခြားသောပြည်နယ်မှာပြောဆိုလိုက်ပါတယ်ချူပဝင်ရောက်ဖို့ကြံစီခဲ့ပေမဲ့အထမမြောက်ခဲ့ဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဝဖူလာချက်ဘူကာတီကမြို့တော်နိုင်ရိုဘီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတော့ဒီကိုပြောခဲ့တာပါအသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးရွေးကောက်ပွဲမှာမကန်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနောက်လူ9ဦးသေဆုံးခဲ့ရတဲ့ရွေးကောက်ပွဲဆန္ဒပြပွဲတွေကြားကပဲခင်ဗျာပြည်သူတွေကတော့ရွေးကောက်ပွဲအပြီးသတ်ရလဒ်တွေကိုစိတ်လှုပ်ရှားစွာနဲ့ဆက်ပြီးတော့စောင့်ကြည့်နေကြပါတယ်မနေ့ဗုဒ္ဓနေ့နောက်ပိုင်းမှာနိုင်ငံတော်ဝန်ကမဲယုံတွေရဲ့96ရာခိုင်နှုန်းရေတွက်အပြီးသမရဦးဟူရူကန်ယက်တာကမဲရလ54ရာခိုင်နှုန်းကိုရရှိထားပြီးတော့44ရာခိုင်နှုန်းရထားတဲ့အတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်ဂါထက်အသာစီးရနေတယ်လို့ကန်ယာရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်။အိုဒင်ဂါရဲ့ဆွဆွဲပြောဆိုချက်ထွက်ပေါ်လာပြီးနောက်မှာတော့နိုင်ရိုဘီမြို့တော်ကနေရာတချို့အနောက်ပိုင်းကကီဆူမူမြို့နဲ့တာနာမြဝန်ဒေသတို့မှာဆန္ဒပြမှုလေးတွေဖြစ်ခဲ့ပြီးရဲတွေနဲ့ထိတိုက်တွေ့ရကြောင်းလူ၄ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုံလွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့ကြာသာပတေးနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်တရုတ်နိုင်ငံပြီးရင်တော့ထိုင်းနိုင်ငံကမြန်မာနိုင်ငံသားတွေဒုတိယမြောက်လူကုန်ကူးခံရမှုအများဆုံးနိုင်ငံဖြစ်တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာတစ်ခုကထောက်ပြပါတယ်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားအမျိုးသားအများစုကတော့ငါးပန်းလုပ်ငန်းဆောက်လုပ်ရေးကုန်ထုတ်လုပ်ရေးလုပ်ငန်းတွေမှာခေါင်းပုံဖြတ်ခိုင်းစေခံရပြီးအမျိုးသမီးတွေကတော့လိမ်ပျော်ဖြစ်ရေးလုပ်ငန်းတွေမှာကောင်းမွန်ဖြတ်ခိုင်းစေခံကြရသလိုကလေးငယ်တွေကတော့တောင်းရမ်းဖို့အထမခိုင်းစေခံရတယ်လို့ကုလအစည်းအဝေးခန်းစာကဖော်ပြပါတယ်။ကမ္ဘောဒီးယားမြန်မာလာအိုနိုင်ငံတို့ကနေထိုင်းနိုင်ငံတွင်လူမောင်ခိုကူးမှုဆိုင်ရာအစည်းအဝေးခန်းစာကိုကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာအဖွဲ့ UNODC နဲ့ Thailand Institute of Justice တို့ကဒီကနေ့မိတ်ဆက်ထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကနေပြည်ပကိုရွှေ့ပြောင်းသွားလာကြသူတွေရဲ့80ရာခိုင်နှုန်းကထိုင်းနိုင်ငံကိုလာရောက်ကြတာပါ။ထိုင်းနိုင်ငံတွင်ရွှေ့ပြောင်းနေထိုင်ကြသူ၄သန်းတည်းက90ရာခိုင်နှုန်းကတော့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကဖြစ်တယ်လို့လည်းကုလအစည်းအဝေးခန်းစာကဖော်ပြပါတယ်။ရွှေ့ပြောင်းအခြေချမှုများလာတာနဲ့အတူလူမောင်ခိုကူးမှုရွှေ့ပြောင်းအခြေချသူတွေကိုမှောင်ခိုလုပ်တာတွေကလည်းပိုပြီးတော့ရှုပ်ထွေးလာတာကြောင့်တရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုတွေတွန်းမြင်လှုံ့ဆော်ဖို့နဲ့သတင်းအချက်အလက်မျှဝေဖို့ကအရေးပါလာတယ်လို့လည်း UNODC ရဲ့ဒေသဆိုင်ရာတာဝန်ခံဘင်ဂျမင်စမစ်ကပြောဆိုလိုက်ပါတယ်ရှင်။
လူမောင်ခိုကူးတဲ့သူတွေဟာဆယ်ကျော်သက်အရွယ်ဆိုမာလီနဲ့အီသီယိုးပီးယားရွှေ့ပြောင်းချေချဖို့ကြိုးစားသူတွေကိုယေမန်ကမ်းလွန်ပင်လယ်ပြင်ထဲကိုမောင်းချခဲ့တာကြောင့်50လောက်ရင်းနှစ်သေဆုံးခဲ့တယ်လို့ရွှေ့ပြောင်းချေချနေထိုင်သူများအခွင့်အရေးလှုံ့ဆော်တဲ့အဖွဲ့ကဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။ယေမန်နိုင်ငံတောင်ပိုင်းကရှာဘွာပြည်နယ်မှာနိုင်ငံတကာရွှေ့ပြောင်းချေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM မှကင်းလဲစဉ်အတွင်းသေဆုံးသူလူငယ်အတော်များများမြုပ်နှံထားတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့လူတွေကိုအသက်မသေးပဲကြံခဲ့တဲ့သူတွေကမြုပ်နှံခဲ့တာပါ။ဆလီဘောမှာလူ120လောက်ပါပြီးတော့သူတို့ဟာအာဖရိကဥဂျိုဒေသကနေယေမန်နိုင်ငံကိုဆက်လီနဲ့ဖျက်ခဲ့တာဖြစ်တယ်လို့အသက်မသေးပဲကြံရည်သူတွေကပြောပါတယ်အိန္ဒိယသမုဒ္ဒရာထဲမှာပြင်းထန်တဲ့လေတိုက်နှုန်းကြောင့်အခုနှစ်တွင်ကီလိုမီတာ200ကနေ300လောက်ရှိတဲ့ဒီလမ်းကြောင်းဟာအတော်လေးကိုအသက်အန္တရာယ်များတဲ့ခရီးလမ်းကြောင်းဖြစ်ပါတယ်လူကုန်ကူးတဲ့သူတွေဟာကမ်းကိုကတ်လာတဲ့အများသူတို့ကိုကမ်းပေါ်မှာရှိတဲ့အာဏာပိုင်တွေကတွေ့သွားနိုင်တယ်လို့ဆိုရင်သွားပုံရတဲ့အတွက်ဆက်လီပေါ်မှာပါတဲ့သူတွေကိုရုတ်တရက်မောင်းချခဲ့တာဖြစ်တယ်လို့အသက်မသေးပဲကြံရည်သူတွေကပြောပါတယ်အဲ့ဒီအချိန်ကသူတို့ဟာကမ်းနဲ့ဘလောက်အခွာမှာပင်လယ်ထဲကိုဆင်းခဲ့ရတယ်ဆိုတာတော့သေချာမသိရဘူးလို့ပြောပါတယ် အသက်မသေးဘဲကျန်ရစ်သူ28ယောက်ကိုရှာဖွေတွေ့ရှိခဲ့ပြီးတော့နောက်ထပ်22ယောက်ပျောက်ဆုံးနေသေးကြောင်း50လောက်သေဆုံးတယ်လို့ခန့်မှန်းတယ်ဆိုပြီးတော့ IOM တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းကျိုးပတ်မှုကိုအဓိကစီစဉ်သူအဖြစ်ဆွဆွဲခံရတဲ့မွတ်စလင်ဘာသာရေးဆရာနဲ့အချိတ်ဆက်ရှိတဲ့ဆိုတဲ့တန်တရားနဲ့သတင်းထောက်တင်နဲ့မီဒီယာလုပ်ငန်းပိုင်းဆိုင်ရာကျွမ်းကျင်သူ35ဦးကိုတူရကီအာဏာပိုင်တွေကဒီကနေ့ကြာသာပတေးနေ့မှာဖမ်းဝရမ်းထုတ်လိုက်ပါတယ်အမေရိကန်မှာနေတဲ့ဘာသာရေးဆရာဖာတူလာဂူလန်ရဲ့နောက်လိုက်တွေအချင်းချင်းအဆက်အသွယ်လုပ်တဲ့စာတို့ပို့တဲ့စနစ် message ပို့တဲ့ application ကိုဒီလူတွေကသုံးနေကြတယ်လို့နိုင်ငံပိုင်သတင်းဌာနအနာဒိုလူကဖော်ပြပါတယ်ဒီသတင်းထောက်တွေဟာအကြမ်းဖက်ဝါရာဇွဲအဖွဲ့အစည်းတစ်ခုရဲ့အဖွဲ့ဝင်တွေအဖြစ်တန်ရရှိထားတယ်လို့လဲနိုင်ငံပိုင်သတင်းကဖော်ပြတာပါသတင်းထောက်တွေအပေါ်နောက်ဆုံးဖန်ဆီးမှုမှာတော့အတိုက်ခံသတင်းစာဘီယာဂန်ရဲ့အက်ဒီတာဘူရစ်အီကီစီအပါဝင်လူကိုဦးဖန်ဆီးခံထားရပါတယ်တမဒရစ်စစ်ထေရဲ့အာရိုကန်ကိုယာရုကဖဲရှားရေး2016ခုနှစ်ဇူလိုင်လကကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းတူရကီသတင်းထောက်160လောက်ထောင်းချခံခဲ့ရပြီးမီဒီယာ150လောက်လည်းပိတ်ပစ်ခဲ့ရတယ်လို့တူရကီသတင်းထောက်များအသင်းကပြောပါရယ်ဒါအပြင်အနည်းဆုံးလူပေါင်း5000လောက်ထောင်းချခံရပြီးအစိုးရဝန်ထမ်း3000ကျော်အလုပ်ပြုတ်ခဲ့ပါတယ်ရှင
်ပါကစ္စတန်တရားရုံးချုပ်ကဝန်ကြီးချုပ်ဟောင်းနဝတ်ရှာရက်ကိုပါရင်ဆိုင်မှုတွေတည်ဝင်ထုတ်ပြန်ခြင်းမရှိတဲ့အတွက်ယာရုကနေဖယ်ရှားလိုက်ပြီးရပိုင်းချမှာပဲဝန်ကြီးချုပ်ဟောင်းနဝတ်ရှာရီဖ်ဟာနိုင်ငံရေးဩဇာကြီးလာဖို့အတွက်ကြိုးပမ်းခဲ့ပါတယ်။ပါကစ္စတန်ရှေ့ပိုင်းကသူ့ရဲ့ဇာတိလာဟောမြို့ကိုသွားတဲ့လမ်းတစ်လျှောက်နှစ်ရက်ကြာလူမှုစုဝေးပွဲတွေကိုစတင်လိုက်ပြီးတော့ပုတ်ထူးနေ့ညကတော့သူဟာ Rawalpindi မြို့မှာရှိတဲ့သူ့ရဲ့အာဏာရပါတီပါကစ္စတန် Muslim League Nawaz ကတက်ကြွလှုပ်ရှားသူတွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ပါကစ္စတန်ပြည်သူတွေရဲ့ပြဿနာတွေအလုံးကိုဖြေရှင်းပေးမဲ့လမ်းပြမြေပုံအတွက်သူအခုတိုက်ပွဲဝင်သွားမှာဖြစ်ကြောင်းသူနဲ့အတူသူအနေနဲ့ဒီကိုရောက်နေတာဟာသူနဲ့သူ့အစိုးရအတွက်မဟုတ်ကြောင်းဒါပေမဲ့ဒီနိုင်ငံရဲ့အနာဂတ်ကောင်းမွန်ဖို့အတွက်သူနဲ့တူလက်တွဲကြပါလို့နဝတ်ရှာရစ်ကပြောခဲ့ပါတယ်တရားရုံးရဲ့အမိန့်ကသူ့ပေါ်လူလူကပေးအပ်ထားတဲ့လုပ်ပိုင်ခွင့်အာဏာကိုချိုးဖောက်ခဲ့တယ်လို့သူကတရားရုံးရဲ့အမိန့်ပေါ်မှာပထမဆုံးအကျင့်ဖြစ်တဲ့တိုက်ရိုက်ဝေဖန်လိုက်ပါတယ်ဒါပေမဲ့သူ့ပေါ်ဝေဖန်သူတွေကတော့နဝတ်ရှာရစ်ရဲ့နိုင်ငံရေးပြုအားတွေကိုမေးခွန်းထုတ်လိုက်ပြီးနဝတ်ရှာရစ်ဟာတရားဥပဒေစိုးမိုးရေးကိုအာခံပြီးတော့တရားရုံးချုပ်ကိုမကောင်းမြင်အောင်လုပ်နေတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်လို့စုံစမ်းရေးအရှိန်မြင့်ဆောင်ရွက်နေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာဟောင်းရဲ့နေအိမ်ကိုပြီးခဲ့တဲ့လကုန်ပိုင်းအတွင်းဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်ရှင
်
ကြတာပြင်းနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်တဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မှာအလုံးလုံးနေကြတဲ့ကုလသမဂ္ဂဝန်ထမ်းတွေအပါအဝင်နိုင်ငံတကာအကူအညီပေးရေး INGO အဖွဲ့တွေကိုလုံခြုံရေးသတိနဲ့တွာလာနေထိုင်ကြဖို့ရန်ကုန်ကုလသမဂ္ဂယုံကကြိုတင်သတိပေးချက်ထုတ်ပြန်ထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကရခိုင်ပြည်နယ်ထဲကနေထွက်ခွာဖို့ဒေသခံတွေရဲ့တောင်းဆိုမှုတွေရှိနေပြီးဒီလိုတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုလည်းဒီရက်ပိုင်းကျင်းပဖို့စီစဉ်တာတွေရှိနေတဲ့အချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာပါရခိုင်ပြည်နယ်အတွင်းနောက်ဆုံးအခြေအနေတွေကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါတယ်ရှင
်အချမ်းဖက်ပြိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာမတိမငြိမ်အခြေအနေတွေဆက်ပြီးတော့ရှိနေတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကဝန်ထမ်းတွေအနေနဲ့လုံခြုံရေးအရာသိထားသွားလာနေထိုင်ကြဖို့ရန်ကုန်ကုလသမဂ္ဂယုံကကြိုတင်သတိပေးချက်ထုတ်ပြန်ထားပါတယ်။အချမ်းဖက်အခြေအနေတွေဖြစ်လာနိုင်တဲ့နေရာတွေမှာကုလသမဂ္ဂအနေနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်တာမန်လုံရုပ်လုံစင်အတိုင်းသတိပေးချက်ထုတ်ပြန်တာဖြစ်တယ်လို့ကုလသမဂ္ဂရန်ကုန်ယုံပြောခွင့်ရဦးဝေဝင်းကပြောပါတယ
်။ဒါပုံမှန်ထုတ်တဲ့လို့ခေါ်မယ်ဟို advisory လို့ခေါ်တာပေါ့နော်အသိပေးချက်ပေါ့နော်။အဲ့တော့အဲဝန်ထမ်းတိုင်းကိုဟဲ့လားသူကအိမ်မှာဟိုဖြစ်လာနိုင်တဲ့ဟိုရင်းကိုတင်းကိုသူကကြိုပြီးတော့အကြောင်းကြားတာပဲရှိတယ်။အဲ့ချိန်ကြလို့ရှိရင်ဝန်ထမ်းနေနေနဲ့ဆောင်ရံဆောင်ရံနေဟဲ့လားပြီးထားတာရှိတယ်။အဲ့ဒါကိုဆောင်ရံဆောင်ရံနေဖို့ပဲသူကအတိပေးတာပဲ။ဒါပုံမှန်မှာပဲရခိုင်ဒေသအတွက်အထူးဟဲ့လားဥစ္စာပေါ့ဟိုရင်းအထောက်အကူရေလို့မဟုတ်ဘူး။နော်ဟိုမှာတခြားမြို့တွေမှာဟိုရင်းပေါ့ဖြစ်စဉ်တွေရှိမယ်ဆိုလို့ရှိရင်ဒါဖြစ်စဉ်အကြောင်းကြားချက်ပဲ။ဒီဖြစ်တတ်တဲ့မြို့မှာเนาะဖြစ်ဖို့အကြောင်းရှိတယ်ဆိုလို့ရှိရင်ဒါဘယ်လိုဝန်ထမ်းတွေအသိဖို့ဒါအသိပေးတာပါပဲเนาะဖြစ်စဉ်တစ်ခုဖြစ်လာနိုင်တယ်ဆိုတော့အကြောင်းကြားချက်ပဲအဲ့ဒီခါကျရင်ဝန်ထမ်းတွေအသိရှိမှုပဲသတိရှိမှုဒါပါပဲ
ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးဒီ INGO အဖွဲ့တွေဟာမွတ်စလင်လူမှုတိုင်းဝိုင်းတွေကိုရောမွတ်စလင်အချမ်းဖတ်သမားတွေကိုပါအားပေးကူညီနေတယ်ဆိုတဲ့မှာရင်းပြောဆိုမှုတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပြီးတော့ဒီလိုကောလာဟလသတင်းမှားတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာဒေသခံတွေရဲ့စန့်ကျင်ရန်လိုမှုတွေဆက်ပြီးတော့ဖြစ်လာနေတာကြောင့်အခုလိုသတိပေးချက်ထုတ်ပြန်ရတာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနရုံးကပြောထားပါတယ်အခုလိုရခိုင်ပြည်နယ်မှာရှိတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေပေမဲ့လို့လည်းပြီးခဲ့တဲ့ရက်ပိုင်းတွေအထိကတော့ဒီလိုအဖွဲ့အစည်းတွေအတွက်တီးခြားလုံခြုံရေးတိုးမြင့်ချထားတာမျိုးမရှိဘူးလို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရဦးမေအောင်ကပြောပါတယ်
။လုံခြုံရေးပေးရတာမရှိပါဘူး။ဟုတ်ဟိုလုံခြုံရေးသူတို့အတွက်ဒီသူတို့ရဲ့ရုံးခန်းတွေမှာတချို့နေရာတွေမှာတော့ရှိတော့ရှိကြတယ်။ဒါပေမဲ့ဟုတ်တီးကြပြရတာတော့မသိဘူးအဲ့ဒါကျွန်တော်လေးအခုနေပြည်တော်သွားနေတာဒီနေ့နဲ့မနေ့ကညနေဘက်ဒီမှာပေးရတာရှိမရှိမရှိဆိုတာမသိနိုင်သေးဘူးအဲအရင်နေ့တွေကဟိုနေ့တွေကတော့ပေးထားတာတော့မရှိဘူး
ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရခိုင်ပြည်နယ်အတွင်းမှာရှိနေတာကိုမလိုလားကြတဲ့ဒေသခံရခိုင်ဗုဒ္ဓဘာသာဝင်တချို့ကဒီအဖွဲ့တွေပြည်နယ်တွေကထွက်ခွာသွားဖို့တောင်းဆိုမှုတွေတိုးလာနေတယ်လို့လာမယ့်တနင်္ဂနွေနေ့မှာလည်းဌာနပတ်သက်တဲ့တောင်းဆိုဆန္ဒပြမှုတွေလှုပ်သွားဖို့စီစဉ်နေတာတွေရှိတယ်လို့သိရပါတယ်ဆန္ဒပြပွဲတွေကိုညင်းညံ့လှုပ်သွားလိမ့်မယ်လို့ယူဆပါပဲလို့ဒီဆန္ဒပြပွဲတွေကြီးထွားလာပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာအေဂျင်စီတွေကိုပြစ်မှတ်ထားရန်လိုမှုတွေဖြစ်လာမှာကိုကုလသမဂ္ဂကစိုးရိမ်နေတာပါပြည်ကနေ2014ခုနှစ်တုန်းကလည်းရခိုင်ပြည်နယ်မှာရှိတဲ့ကုလသမဂ္ဂရုံးတွေတိုက်ခိုက်ဖျက်ဆီးခံရတဲ့အထိဒေသခံတွေရဲ့အပြင်းထန်ကန့်ကွက်ဆန္ဒပြတာတွေနဲ့ကြုံခဲ့ရပူပါရဲ့ရှင
်။မကင်ပြူထွေးပြောပြသွားတာပါရှင်။အခုရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးနဲ့လုံခြုံရေးအခြေအနေတွေဘက်ကိုအလှည့်ပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတင်မနေတဲ့စီရေးအခြေအနေကြောင့်အမျိုးသားလူ့အခွင့်ရေးကော်မရှင်ရဲ့ရှမ်းပြည်နယ်ခရီးစဉ်တချို့ဖျက်သိမ်းလိုက်ပါတယ်။နမ်တူနဲ့မန်တုံဒေသတွေမှာမြမတပ်မတော်နဲ့တအောင်းပလောင် TNL တပ်ဖွဲ့တို့တိုက်ပွဲဖြစ်နေတဲ့အတွက်ဒေသရင်းလုံခြုံမှုအားနည်းနေတယ်လို့မြို့ရင်းမှာလည်းဖမ်းဆီးတာဆစ်ဆီးတာတွေရှိနေပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတိမ့်မှန်ဒီဇယ်စစ်ရေးအခြေအနေတွေကြောင့်မြန်မာလူ့ခွင့်ရေးကော်မရှင်ရဲ့ရှမ်းပြည်နယ်မြောက်ပိုင်းခရီးစဉ်တချို့ကိုဖျက်သိမ်းခဲ့ရတာပါလူ့ခွင့်ရေးကော်မရှင်အနေနဲ့လာရှိုးနဲ့ဒီပေါ်ကျင်းထောင်ခြေနေကိုလေ့လာခဲ့ပြီးနမတူစစ်ဆောင်စခန်းတွားရောက်လေ့လာဖို့အစီအစဉ်ကိုဖျက်သိမ်းခဲ့ရတယ်လို့ကော်မရှင်ဖွဲ့ဝင်ဦးယူလွင်အောင်က VOA ကိုခုလိုပြောပါတယ
်နမတူကတော့ဒီတိုက်ပွဲရှောင်ထားတဲ့ဒုက္ခတွေပြောရတယ်ပြောရရှိရဲဆိုလို့ကျွန်တော်တို့ကဟိုတွားဖို့အစီအစဉ်တာပါတို့တော့နားရှုရောက်တဲ့အခါကျတော့နမ်တူနားမှာတိုက်ပွဲကြီးဖြစ်နေတာဖြစ်တဲ့အတွက်ကြောင့်လုံလုံကြီးကမသွားခြင်းဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျာအဲ့ဒါနဲ့ကျွန်တော်တို့မသွားဖြစ်တာပ
ါမြန်မာလူခွင့်ရေးကော်မရှင်ဖွဲ့ရဒီလ9ရက်နေ့ကနေ17ရက်နေ့ခရီးစဉ်မှာလာရှုမျိုးကမိဘမဲ့ကြီးဟာဘိုးဘွားရိတ်တာအကျဉ်းထောင်အချုပ်ခန်းတွေနဲ့ဒီဘောမျိုးကအကျဉ်းထောင်ချုပ်ခန်းတွေကိုလေ့လာစစ်ဆေးခဲ့တာပါကော်မရှင်ဖွဲ့အနေနဲ့အကျဉ်းထောင်သွင်းခြင်းတွေကိုစစ်ဆေးမေးမြန်းခဲ့တယ်လို့ဒီပေါ်အကျဉ်းထောင်မှာမတရားတင်ဆက်သွယ်မှုဥပဒေပုံမှန်18တက်နဲ့တရားစွဲဆိုပြီးဖမ်းဆီးခံထားရတဲ့ DBB နဲ့အေယာဝတီသတင်းဌာနကသတင်းသမား3ဦးနဲ့လည်းတွေ့ဆုံခဲ့တယ်လို့ဦးယူလွင်အောင်ကခုလိုပြောပါရယ
်ကျွန်တော်တို့ကအကျဉ်းသားတွေကလူ့ခွင့်ရေးချုပ်ပေါင်းခံရမှုရှိမရှိဆိုတာကိုပုံမှန်အတိုင်းကျွန်တော်တို့မေးမြန်းပါတယ်မေးမြန်းပြီးတော့မှသူတို့ရဲ့ personal အခက်အခဲကြီးကြည့်ရင်ကျွန်တော်တို့ကိုအကျဉ်းထောင်ဝန်ထမ်းတွေမရှိတဲ့နေရာမှာပြီးတဲ့ကျွန်တော်တို့အခါတခါစီရင်ပြီးတော့မှသူတို့ပြောစကားတွေကျွန်တော်နားထောင်ပါတယ်နားထောင်ပြီးတော့ကြည့်ရှင်းပေးတဲ့အစနစ်ကိုကျွန်တော်တို့ကျင့်သုံးပါတယ်မနေ့ကတော့ဒီဘောအကျဉ်းထောင်ကိုကြည့်တဲ့အခါမှာထောင်အနေနဲ့ဟိုသူကြားဒီလူခွင့်ရေးချိုးဖောက်မှုတွေကျွန်တော်တို့မတွေ့ရပါဘူးနော်အဲဒီအကျဉ်းထောင်တွေမှာရောက်နေတဲ့ DBB သတင်းတောင်2ယောက်နဲ့အရာဝတီသတင်းတောင်1ယောက်သူတို့နဲ့လူပန်းထမ်းတဲ့အရာသား3ယောက်ဒီလို6ယောက်ပေါ့နော်ကျွန်တော်ဒီကြအတန်းခေါ်ပြီးတော့တွေ့ဆုံသူတို့ရဲ့အတန်းလေးတွေကိုကျွန်တော်နားထောင်ပေးပါမယ်ခင်ဗျာ
လူခွင့်ရေးကော်မရှင်အနေနဲ့နမ်တူမြို့နယ်စစ်ဘေးရှောင်စခန်းကိုတွားရောက်လေ့လော်ဖို့အတွက်ကတော့ဒေသတွင်းစစ်ရေးသိမ်းမှာမှုရှိနေလို့လုံခြုံရေးကင်းမဲ့တဲ့အနေအထားကြောင့်လို့လဲဆိုပါတယ်ဩဂုတ်လ၄ရက်နေ့ကနေ၈ရက်နေ့ထိနန့်ဆန်နမ်တူမန်တုံဒေသတွေမှာမြမတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေစေခြင်းတွေကိုတော့ TNL ပြန်ကြားရေးတာဝန်ခံပူမှုစာအကျော်ကခုလိုပြောပါတယ
်ဒီ၈ရက်နေ့ကတော့ဒီ၃နေရာဖြစ်တယ်ဒီနမ်ဆန်မြို့နယ်ထက်ကခိခိရနဲ့မဝဲရွာနေရာထက်မှာနေချင်းဖြစ်တာပေါ့နော်မြမတပ်မတော်ဘက်ကမဝဲရွာပေါ့နော်ဦးတီမလနဲ့ကြီးတွေတိုက်ခတ်တယ်ဒီရွာသားတွေကမနေရတော့နမ်ပြမျိုးပေါ့နော်အပူပါရုံကြောင့်မှလုံးလုံးထက်ကြီးမှခူလုံးကြတယ်6ရက်နေ့ကတော့မန္တုံဘက်မှာဖြစ်တာပေါ့နော
်ပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့တုန်းကလည်းဒီ NLA ဖွဲ့ကနေမန္တုံမျိုးနဲ့၃မှန်กว่าမှာမြမစစ်ရင်တန်းကိုပြစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်စစ်ရင်၃စီးပျက်စီးသွားခဲ့တာပါဒီလိုပြစ်ခတ်တိုက်ခိုက်မှုအပြီးမန်တုံမြို့အဝင်ထွက်ကိုကန့်သတ်ပိတ်ပင်ထားတယ်လို့မြို့သွင်းမှာလည်းတောသွင်းလက်နက်ကန်ဖွဲ့နဲ့ပတ်သက်မှုရှိမရှိကိုသတင်းသက်စင်းစစ်ဆေးနေပါတယ်
ရှမ်းပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကတော့အခုလိုစစ်ဆေးနေမှုဖြစ်စဉ်ဟာမန်တုံမြို့နယ်စစ်ရင်တန်းတိုက်ခိုက်ခံရမှုတဲ့ဆက်ဆက်နေတယ်လို့လဲဆိုပါရယ်မန်တုံမြို့ကထက်တန်းတူနာပြုတ်သူဖြစ်တဲ့တော်နန်းဟင်းခန်းရဲ့ခင်မုန်းဖြစ်သူကချင်းမြို့ရာစော်ဆိုင်အောင်ဟာမနေ့ကတမတော်ကနေဖမ်းဆီးခြင်းခံခဲ့ရသူလည်းဖြစ်ပါရယ်ဖမ်းဆီးခံရမှုဖြစ်စဉ်တွေကတော့ မဝန်ထမ်းပါကျမအမျိုးသားကိုဒီမှာကျိုးတုပ်ပြီးမှရိုက်နေတာဒါလို့ပေါ့နော်ကျမအဲ့ဒါလာကြည့်တာတို့လုံးဝကြည့်ခွင့်မပေးဘူးကျမအမျိုးသားကြတော့ဒီလက်နက်ကန်အဖွဲ့စည်းတွေနဲ့ဘာမှပါဝင်ပတ်သက်မှုမရှိဘူးနောက်ထပ်ဂျွာထဲကလူတယောက်အဲ့မှာလက်ဖက်ခြံထဲမှာမှိုရှာရင်းနေပေါ့နော်အဲ့တယောက်ကိုလည်းဖမ်းပြီးရိုက်တယ်လို့လည်းကျမကြားတယ်ကျောင်းထဲကဂောပကအဖွဲ့ဝင်လူကြီးတယောက်ကိုလည်းသူအသက်က80ကျော်လို့ရှိဒီမနေ့မိုးလင်းခံတဲ့နှစ်နိုင်မှာသူတို့လာဖမ်းခေါ်သွားတယ်ခလာရ130မှာထိန်းသိမ်းထားတယ်လို့တော့သိတယ်
အခုလိုစီစစ်ဖန်းစည်းတာဟာတော်သွင်းလက်နက်ကန်ဖွဲ့နဲ့ဆက်ဆံမှုရှိတယ်ဆိုတဲ့တန်တရားနဲ့ဖန်းစည်းစစ်ဆေးနေတာဖြစ်တယ်လို့မြို့ခံပြည်ထောင်စုကြားခံရေးပါတီဝင်တို့ကဆိုပါတယ်
။လောင်ဒေတာမှာတိုင်တိုင်းအိမ်တိုင်းတရားကြမ်းရောက်ရှိရင်တရားဝါကိုလက်နက်ကန်ဖွဲ့တွေကတာဝန်ထမ်းဆောင်ရတယ်ဆိုတဲ့သတင်းနဲ့တမတော်ပဲလားဆိုအဲ့ဒီသတင်းတွေရထားတာပေါ့။သူတို့ကအဲ့ဒီမြို့ထဲမှာနေတဲ့သူကမသိညာမှုနဲ့ပေါ့အဲ့ဟာစစ်ဆေးနေတာ
မနေ့ကလည်းကိုခိုင်မြို့နယ်တိန်ဒီနမ်မသိရွာဟောင်းမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိရှမ်းမြည်နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသင်းမာနေဆဲဖြစ်တယ်လို့နှစ်ဖက်တိုက်ပွဲကြောင့်အရသာထိခိုက်ဒိဆုံမှုတွေ၊ရိုက်နှိုက်ဖမ်းဆီးခံရမှုတွေ၊နေရကနေတိမ်းရှောင်နေရမှုစတဲ့လူခုရေးချိုးဖောက်မှုဖြစ်စဉ်တွေလည်းရှိနေပါတယ်။မြန်မာနိုင်ငံတွင်လူခုရေးချိုးဖောက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတိုင်ကြားနိုင်ဖို့မြန်မာအစိုးရအနေနဲ့အမျိုးသားလူခုရေးကော်မရှင်တရက်ကိုဖွဲ့စည်းထားပေမဲ့လက်ရှိစစ်ရေးပဋိပက္ခကာလအတွင်းလူခုရေးချိုးဖောက်ခံရမှုတွေရှိနေစေလို့လူခုရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားခဲ့တာပါရှင်။အခု H1N1 ရာသီတုပ်ကွေးရောဂါပိုးကာကွယ်ထိန်းချုပ်ဆောင်ရွက်မှုတချို့ကိုပြောပြပေးပါမယ်။H1N1 ရာသီတုပ်ကွေးရောဂါကြောင့်သေဆုံးသူပေါင်း20ရှိပြီး H1N1 ရောဂါပိုးတွေ့တယ်လို့အတည်ပြုထားတဲ့လူနာအရေအတွက်190ကျော်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ H1N1 ရာသီတုပ်ကွေးရောဂါပိုးရှိတယ်လို့တန်တရားရှိသူလူနာ900ကျော်ဟာလည်းနိုင်ငံအဝန်ဆေးရုံတည်တည်မှဆေးကုသမှုခံယူနေကြပါတယ်။မြန်မာနိုင်ငံအတွင်းမှာအခုလို H1N1 ကူးစက်ပြန့်နှံ့မှုတွေရှိနေတဲ့အချိန်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းမြန်မာပြည်သူတချို့ H1N1 ကူးစက်မှုတွေရှိတယ်ဆိုတဲ့အတည်မပြုနိုင်သေးတဲ့သတင်းတွေကြောင့်မဲဆောက်မြို့အပြင်ဘက်ကမဲတောင်ရွာအပြင်မြန်မာနိုင်ငံနဲ့နီးစပ်တဲ့ထိုင်းကျေးရွာတွေမှာထိုင်းပြည်သူတွေကာကွယ်ဆေးထိုးကြဖို့နှိုးဆော်မှုတွေရှိနေပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။ H1N1 ရာသီတုပ်ကွေးရောဂါပိုးကူးစက်မှုတွေဟာထိုင်းနယ်စပ်ထိတက်နှက်မှုတွေရှိလာပြီးဖြစ်တာကြောင့်ဩဂတ်လ10ရက်နေ့မှာတော့တက်ခရိုင်မဲဆောက်မြို့နယ်တဲကမဲတောင်ရွာတကြီးကသူ့ရဲ့ရွာသားတွေကို H1N1 ကာကွယ်ဆေးတွေထိုးကြဖို့အတွက်နှိုးဆော်ခဲ့တဲ့အကြောင်းထိုင်းနိုင်ငံသားတဦးကပြောပြပါဗျ။
အဖိုးကမဆောက်မျိုးကတကြီးလေပေါ့နော်။အာရက်ကွက်လေပမာပီလဲနေပကပိုင်းမှာပေါ့နော်။မိများလေကတကြီးလေကြော်ညာထားတာပေါ့နော်။အကိုကအာပမာပီကြပေါ့နော်။သုံးယောက်မဆောက်ဆေးရုံမှာတည်တော်တော့ကြောက်ပေါ့နော်။အာတကြီးလေရွက်ကတကြီးလေမဆောက်ကနေဆက်ပိုင်းဘကမှာအလုံးပေါ့နော်အဲသူတို့အဲလောက်ဗက်ဆင်း H1N1 အဲလူလေပေါ့နော်အဲ့ဒီကကွယ်ဆေးထိုးခိုင်းတာပေါ့နော်ဂျမရေးလေခရူးဆိုင်ခိုင်းတာပေါ့နော်ဘယ်တော့ဘယ်လာတို့နှာခေါင်းလေပိတ်ခိုင်းတယ်အဲချောင်းဆိုးတို့ဘာတို့အဲ့လိုကူးမကြောက်တော့ပေါ့နော
်ပြီးခဲ့တဲ့ဆေးရခန့်ကစပြီးမြန်မာနိုင်ငံအတွင်းပိုင်းနဲ့ကရင်ပြည်နယ်အတွင်းကဒေသခံတွေကမဲဆောက်မြို့ကိုလာရောက်ပြီးကာဝယ်ဆေးတွေထိုးတဲ့အတွက်မဲဆောက်မြို့ကနိုင်ငံတကာပုဂ္ဂလိကဆေးရုံကြီးမှာဆေးဝါးပြက်လက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီနောက်မှာတော့ထိုင်းနိုင်ငံဘက်ကလည်းကာဝယ်မှုတွေလုပ်တဲ့အနေနဲ့အပူချိန်တိုင်းတာတာနှာခေါင်းဆီးတွေဝေပေးတာတွေကိုမဲဆောက်မြို့တွေချစ်ကြည်တရားထိတ်မှပြုလုပ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ကူးစက်မှုတွေများလာမယ်ဆိုရင်ကာဝယ်မှုတွေကိုအချိန်မြင့်လှုပ်ဆောင်သွားဖို့အတွက်အစီအစဉ်တွေရှိတဲ့အကြောင်းကြေးပါတကြီးကသူ့ရွာသားတွေကိုအသိပေးပြောကြားခဲ့တယ်လို့ဆိုပါတယ်။
အဲယူတကြီးရောဒီလိုကြော်ညာလိုက်တော့ပေါ့နော်တတိထားခိုင်းတော့ပေါ့နော်နောက်ပြီးအဲ့ဒီတပတ်သွင်းမှလည်းအာဟလာတော့မြို့ဒီကလူတွေလည်းမဆောက်မှာပေါ့နော်အဲ့ဒီအာကကွယ်ဆေးတွေလက်ထိုးကြများတော့ပေါ့နော်အဲ့လိုနောက်ပိုင်းမှဆိုတော့အဲ့ဒီတရားထိတ်မှလာသူတို့ sele do baro sibo sisi zire bono tegeru edi yoga le kuala miala hajase bono
taintamai thana ga ro di kaisa ko tia win tadin thau pyan na ri ro ma lut de ba u myet myet tat de tu ye pyo pya che ya te song du ri ko august 6 ye ni ga awit phyu ri ne thau bo bi se phyan mi tajo da ri lut khe de lu pyo pya ba de myama nai ngan ma ro lu 19 u te song ye bi lu paung 180 jo yoga po ku sat khan ni ya da jao ကာကွယ်တားဆီးရေးနဲ့ပညာပေးလှုပ်ဆောင်မှုတွေကိုလည်းလှုပ်ဆောင်နေကြပါတယ်ရှင
်။မြန်မာနိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့ထိုင်းနိုင်ငံရဲ့နယ်စပ်ကကြေးရွာတွေမှာ H1N1 ရာသီတုတ်ကွေးအတွက်ကာကွယ်ဆေးထိုးဖို့တိုက်တွန်းနှိုးဆော်နေတဲ့အကြောင်းမှတ်အေးအေးမှပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါတော့မယ်။အမေရိကန်ကိုလာရောက်အခြေချတဲ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်အထောက်အကူဖြစ်စေဖို့ပြောင်းလာတဲ့ပထမရက်90အတွင်းအိန္ဒိယအလုတ်အကိုင်းအမေရိကန်နိုင်ငံသားတွေရဲ့ယဉ်ကျေးမှုနေထိုင်မှုပုံစံတွေနဲ့ယင်းနှစ်အောင်ကူညီတဲ့အစီအစဉ်တွေထားရှိပါတယ်။ရက်90ဆိုတဲ့ကာလကနိုင်ငံသစ်မှာလာရောက်အခြေချသူတွေအတွက်မလုံလောက်နိုင်ပါဘူး။ရွှေ့ပြောင်းဒုက္ခသည်တွေနဲ့မိသားစုတွေအမေရိကန်မှာနေသားကြနိုင်အောင်ဆွမ်းဆွမ်းတမန်ကူညီပေးနေတဲ့ Pittsburgh မြို့ကအမျိုးသမီးတယောက်အကြောင်းကို VOA သတင်းတောက် Kane Farabot ပေးပို့တဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပေးပါဦးမယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာလာတဲ့ M Kasem Hashimi ဟာအမေရိကန်ပြည်အောင်စုကိုရောက်တော့မတူညီတဲ့အစားအသောက်နဲ့အလုပ်ကိုင်းစတဲ့ပထမဆုံးအတွေ့အကြုံတွေအများပြားနဲ့ရင်ဆိုင်ရတဲ့တွင်မှာ Pittsburgh မြို့ရဲ့ဂုံဆောင် Pirates အသင်းရဲ့ဘေ့စ်ဘောပြိုင်ပွဲကိုပထမဆုံးအချိန်ကြည့်ရတာလည်းပါဝင်ပါတယ
်။ကျွန်တော်မိသားစုအတွက်လည်းဒါပထမဆုံးအချိန်ပါ။အာဖဂန်မှာကဘောလုံးပွဲတွေပဲအကြည့်များကြတော့သူတို့ကဘေ့စ်ဘောကိုနားမလည်ကြပါဘူး
။ဟာရှီမီယာဆိုရင်အာဖဂန်စစ်ပွဲအတွင်းအမေရိကန်စစ်တပ်အတွက်စကားပြန်အလုပ်ကိုလုပ်ခဲ့ပြီးတော့အသက်အန္တရာယ်ပါဆုံးရင်ရတဲ့အတွက်အာဖဂန်ကနေနှိရှေလာများထွက်လာဖို့ကြိုးစားရင်းအခုအမေရိကန်ပြည်အောင်စုကိုရောက်လာတာပါ။ဒီတော့ Dream Baseball ကစားနည်းနဲ့လည်းသူကအကျွမ်းတဝင်ရှိခဲ့ပါတယ
်ကျွန်တော်ရဲ့မိသားစုအသက်အန္တရာယ်ကိုချင်းချောက်ခံခဲ့ရတဲ့အတွက်2009ခုနှစ်မှာသကပြန်အလုပ်ကထွက်ခဲ့ပါတယ
်ဟာရှီမီရဲ့မိသားစုဟာ2015ခုနှစ်မှာအထူးပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်ပြည်အောင်စုကိုရောက်လာပါတယ်အင်္ဂလိပ်စကားကောင်းကောင်းပြောတတ်ပြီးတော့အမေရိကန်အငြင်းစားစစ်တပ်ဖွဲ့ဝင်တွေနဲ့အကျွမ်းတဝင်ရှိခဲ့တယ်ဆိုပေမဲ့လည်းရင်းမြစ်အစ်စ်ယဉ်ကျေးမှုအစ်စ်မှာဟာရှီမီကတစိမ့်တယောက်လိုဖြစ်နေစေပါ
ဒီစီဇန်ကနေအမေရိကန်မိသားစုတွေနဲ့တွေ့ဆုံပြီးအမေရိကန်ယဉ်ကျေးမှုကိုလည်းပိုနားလည်လာနိုင်မှာပါဒီနိုင်ငံနဲ့နိုင်ငံသားတွေအကြောင်းပိုနားလည်နိုင်မှာပါ
ဒီချိန်မှာ Pittsburgh မြို့ကပရာဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Hello Neighbor ကသူရှိကိုကမ်းလှမ်းပါတယ
် I think it's important to remember that refugees
are people ရှေ့ပြန်ဒုက္ခနဲ့ဆိုတာကိုယ်နိုင်ငံမှာမနေနိုင်တော့လို့မတက်နိုင်တဲ့အဆုံးမှာကိုယ်နိုင်ငံကိုစွန့်ပြီးတော့ထွက်ပြေးလာရတဲ့သူတွေဆိုတာမမေ့ကြဖို့လိုပါတယ်မိသားစုတွေပေါင်းစုပြီးတော့အဓိပ္ပာယ်ရှိတဲ့မရင်းဆွေရင်ဆက်ဆံမှုမျိုးတွေဖြစ်လာမယ်လို့မျှော်မှန်းပြီးတော့တည်ထောင်ခဲ့တာပါ
Pittsburgh မြို့ကိုပြောင်းရွှေ့လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုကူညီလိုတဲ့အမေရိကန်နိုင်ငံသားတွေနဲ့ချိတ်ဆက်ပေးတဲ့ Hello Neighbor အဖွဲ့ကို Sloan Davidson ကတည်ထောင်ခဲ့တာဖြစ်ပါတယ်ဒုက္ခသည်မိသားစုတွေနဲ့အမေရိကန်မိသားစုတွေကိုတွဲပေးပြီးတော့ပျော်ပွဲစားထွက်တာစာကြည့်တိုက်ကိုလက်ပတ်တာတွေကိုသူကဦးစီးဆောင်ရွက်ပေးနေတဲ့နေရာမှာမရှော့ဘူဝမ်တို့မိသားစုလည်းပါဝင်ပါ
တယ်။ We need to accept them with open arms and
ဒီမှာတော့ယဉ်ကျေးမှုနဲ့အသားကျနိုင်အောင်အားလုံးဝိုင်းဝန်းကူညီပြီးလှလိုက်လှလဲကြိုးစားဖို့လိုပါတယ်
။ American မိသားစုရဲ့အကြိုက် baseball ကစားပွဲကိုကြည့်ရင်မိသားစုနှစ်စုပိုရင်းနှီးလာတယ်လို့မရှော့ဘူဝမ်ကပြောပါတယ်။
Their kids are 65
through ကလေးတွေက6နှစ်5နှစ်နဲ့3နှစ်အရွယ်ရှိပြီးကျမကလေးတွေက6နှစ်နဲ့2နှစ်အရွယ်ဖြစ်တော့ရွယ်တူတွေလို့ဖြစ်ကြတာပေါ့ရှင
် Pittsburgh မြို့ကိုမိတ်ဆွေတန်ရောစင်တွေပန်းကူပေးထားတဲ့မြို့လို့သိကြပြီးတော့ဒီစီစဉ်ကလည်းအလားတူပါပဲနိုင်ငံထဲကိုဝင်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုလူတွေပုံများများကန်းနေကြလာကြဖို့မျှော်လင့်ပါတယ
်ဟာရှီမီရဲ့နှလုံးသားမှာ Hello Neighbor စီစဉ်ကြောင့် Pittsburgh မြို့ကနေရာယူလိုက်ပြီးဖြစ်ပါတယ
်ပေါ်ပေါ်ရေရှိကြလို့ Pittsburgh မြို့ကိုကြိုက်ပါတယ်ပေါင်းကူပေးတဲ့မျိုးလေ
ဒီလိုအစီအစဉ်မျိုးကို Pittsburgh မြို့မှာနေမကတခြားမြို့တွေမှာလည်းဆက်လုပ်သွားဖို့ကမ်းလှမ်းစာတွေကိုရထားတယ်လို့ Sloan Davidson ကပြောပါတယ်ရှင
်မအီတန်စင်ပြောပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တိတိချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန်မ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဖန်ယူနိုင်နိုင်ပါရှင်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးသွေးပြန်ကြောအားနည်းနေတာကနေဖြစ်လာတဲ့ခြေထောက်အနာရောဂါအကြောင်းကျွမ်းမကြီးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ကျမတို့အစိုးရအကြောင်းမှတင် जा နေတာကတော့ဒီဘ ਹੁ ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကထုတ်တဲ့မှုနဲ့ပဲတင် जा ပါတယ်ဖြစ်နိုင်ရင်မူကတော့
အစိုးရအကြောင်းတွေမှာရှမ်းစာပေတင် जा ပေးမဲ့တင်ယူညွှန်တန်းအကြောင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနားဆင်ကြမှာပါရှင်ဒီထက်ကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့သွေးပြန်ကြောဆိုင်ရာခြေထောက်အနာတွေအကြောင်းကိုတင်ပြပေးထားပါတယ်သွေးပြန်ကြောအာနေပြီးများသောအားဖြင့်လူကြီးတွေခြေထောက်မှာအနာရီဖြစ်လာတာမျိုးမြန်မာနိုင်ငံမှာအဖြစ်များလာနေပြီးပျောက်ဖို့ခက်ခဲရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာကြောင့်အခုလိုခြေထောက်အနာရီဖြစ်လာရပြီးတော့ဖြစ်လာရင်တော့ဘယ်လိုကာကွယ်ကုသနိုင်ပါသလဲ။ဒီအကြောင်းနှလုံးခွဲစိတ်ထုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปอมคะดร.ขมวยครับเราတို့ဒီသွေးပြန်ကြောတွေမကောင်းတဲ့အတွက်လူကြီးတွေမှာပေါ့เนาะဆရာဒီခြေထောက်မှာဖြစ်တဲ့အနာတွေကမြန်မာနိုင်ငံမှာဖြစ်တာများလားဆရာ
ခြေထောက်မှာဖြစ်တဲ့အနာတွေကတော့အမျိုးမျိုးအကြောင်းမျိုးကြောင့်ဖြစ်တတ်ပါတယ်ခုမှဆိုလို့ရှိရင်တော့ဈေးကြိုသွေးကြိုတွေကြောင့်အနာဖြစ်တာခြေထောက်မှာမကြာခဏဆိုလို့တွေ့ဘူးပဲနောက်တစ်ခုကတော့ဆင်းရဲဒီပါတွေရဲ့ဒီတော့တာများပြီးသွေးကြောတွေတိတ်ကုန်လို့ဖြစ်တဲ့အနာပဲတွေ့မယ်အဲခုနဆရာမီးတဲ့ဒီအနာကတော့များသောအားဖြင့်ကတော့ကျွန်တော်တို့တွေးပြန်ကြောတွေမကောင်းလို့ပေါ့လေဖြစ်တဲ့အနာတွေအဲ့ဒီအနာတွေဆိုလို့ရှိရင်လည်းတော်တော်လေးအဖြစ်များတယ်ဒါပေမဲ့သူ့ရဲ့ဖြစ်ရခြင်းအကြောင်းဝိညာဉ်ကိုဒီဒီချာချာမသိတဲ့အတွက်ကြောင့်ပေါ့ခုတုန်းကလည်းအများကြီးမတူပါဘူးခုနဲ့တူခုတုန်းက
ဟုတ်ကဲ့ဆရာအဲ့တော့အခုလူဒီဖြစ်လေဖြစ်တာရှိတယ်ဆိုတော့ဒီသွေးပြန်ကြောကြောင့်ဖြစ်လာပြီလို့ဆရာတို့သိတယ်ဆိုရင်တော့ဘာကြောင့်ဒီသွေးပြန်ကြောကြောင့်အခုလိုအနာတွေဖြစ်ရလဲဆရာ
။ကျွန်တော်တို့ဒီသွေးပြန်ကြောတွေကလူမှာအင်တန်ကြီးပြပါလေ။သွေးလွတ်ကြောဆိုတော့နှလုံးကညှစ်ထုတ်လိုက်တဲ့သွေးကကျွန်တော်တို့ဟိုးထိတ်အဆုံးပြားကြီးရောက်တယ်။သွေးပြန်ကြောတွေကတော့ခုပြေခြေထောက်မှာပေါ့လေ။ခြေထောက်မှာအဓိကပါပဲ။ခြေထောက်ကသွေးအပေါ်ပြန်ဖို့ကခြေထောက်ကြော်သားတွေအားကိုးနေရတယ်။အသက်ကရှူလိုက်တဲ့အခါမှာ negative pressureဖြစ်သွားပြီးတော့ဆုတ်သွင်းလိုက်တာတွေလည်းရှိတယ်။ဒါပေမဲ့အဓိကကတော့ခြေထောက်ကျန်သားတွေပါပဲ။ခြေထောက်ကျန်သားတွေကတနည်းအားဖြင့်ဒုတိယနှလုံးလိုတော့ပြောကြပါရစေ။ဒီသွေးပြန်ကြောတွေရဲ့အဖြစ်ပေါ့လေ။ဒါပေမဲ့ဒီရုံးမှာအထိုင်ရတဲ့လူတွေမတ်တက်ရနေရတဲ့လူတွေကြောက်လို့ရှိတော့ကျက်သားကလှုပ်ရှားမှုမရှိလို့ရှိရင်ဒီရအပေါ်မပြန်နိုင်ဘူး။မပြန်နိုင်တဲ့အခါမှာဒီရအောက်မှာအာရုံနေတယ်။ဒီနေ့ကွန်ပျူတာတနေတော့ဒိုင်းလောက်ကလူလိုလေးတင်းမရှိတဲ့လူကိုခြေထောက်လှုပ်ရှားမှုရအဲ့မှာအိုင်နေတဲ့အခါမှာသူကအနာလေးခြေထောက်ဒီမှာသူကတဖြည်းဖြည်းသေးသေးအိုင်လာပြီးတော့လေကျင်းလာမယ်နောက်ပိုင်းကျလို့ရှိရင်သေးရနေပြီးတော့ပျက်စီးသွားတယ်ကျင်းညူကပျက်စီးသွားတယ်အဲဒါခြေထောက်ကြီးကမဲလာတာလေးတွေသူပါပါနောက်သူကတော့ချိန်မျက်စိနားမှာအနာလေးတွေဖြစ်နေတယ်သေလွတ်ကြောကြောင့်ဖြစ်တဲ့အနာတွေကများသောအားဖြင့်ထိတ်တယ်မှာဖြစ်တယ်ဂျီညိုးလေးတွေဂျီမတ်ဖြစ်ပြီးမှအဲ့လိုနေရာတွေမှာဖြစ်တယ်သွေးအရောက်အနေသူနေရာမှာဖြစ်တယ်ကျွန်တော်ကြတော့များတော့ချိန်မျက်စိမှာဖြစ်တယ်။အဲ့လိုချိန်မျက်စိမှာပြရခြင်းအကြောင်းကလည်းသွေးပြန်ကြောတွေကြည့်လိုက်မယ်ဆိုလို့ရှိရင်ကနှစ်မျိုးနှစ်စုံရှိပါလိမ့်။အပြင်သွေးပြန်ကြောဆိုရှိတယ်။ဒီမှာအကျော်စီးထိုးတဲ့နေရာလို့အဲ့လိုနေရာမှာကျွန်တော်တို့မြင်နေရတဲ့သွေးတွေကအပြင်သွေးပြန်ကြောလို့ခေါ်လို့ရတယ်။ဖြတ်သားထဲမှာရှိတဲ့သွေးပြန်ကြောတွေကိုတော့အတွင်းသွေးပြန်ကြောပေါ့။ဒီဆေးစကားနဲ့ပြောရင်တော့ superficial venous system နဲ့ deep venous system ဆိုလို့ရှိတယ်။အဲ့တော့အပြင်အသွေးတွေကနှလုံးကိုဘယ်လိုပြန်သွားလဲဆိုတော့အတွင်းသွေးပြန်ကြောနဲ့သူကဆက်တဲ့နေရာလေးရှိတယ်။အဲကျွန်တော်တို့ချိန်မျက်စိမှာတစ်ခု သူ့ရဲ့လက်တော်စာအထက်လောက်မှာတကူနဲ့ပေါင်းအရင်လောက်ကြီးမှာအဲ့လိုရှိနေတယ်။အဲ့ဒီအရာကသူကတလန်းသွားပဲအပြင်းသူပြန်ပြောတယ်မှာရှိတဲ့ဒီကအတွင်းကိုသွားမယ်အဲ့ဒီအတွင်းကနေအပြင်းပြန်ထွက်လို့မရဘူးအပေါ်တက်သွားလို့မရှိဘူး။အဲ့ဒီတလန်းသွားကျွန်တော်တို့ဘားလေးတွေတကယ်ရွက်လေးတွေလို့ခေါ်လဲရတယ်။အဲ့ဒါနဲ့ထိန်းချုပ်ကြတယ်။ဒါပေမဲ့အကြောင်းအမျိုးမျိုးအကြောင်းပေါ်လေဘာကြောင့်ပဲဖြစ်ဖြစ်ဒီအဲ့ဒီဘားလေးတွေပြတ်သွားပြီဆိုတော့အတွင်းသွေးပြန်ကြောတွေကအပြင်းသွေးပြန်ကြောတွေကိုသူကပြန်ပြီးတော့ဖိအားပေးနေတယ်။အဲ့ဒီနေရာတွေမှာပေါင်းတက်လာပြီးလို့ရှိရင်ကြာလာရင်ကျွန်တော်တို့အနာလေးတွေဖြစ်တယ်။ဖြစ်များဆုံးကတော့ကျွန်တော်တို့ရှင်မျက်စိအတွင်းပိုင်းပေါ့အဲ့ဒီနေရာမှာအဖြစ်များဆုံးပဲကျွန်တော်တို့ရှင်းသွင်းတဲ့အခါမှာလည်းအဲ့ဒီနေရာတွင်းရတယ်လေအဲ့ဒီနေရာမှာအဖြစ်များဆုံးပါပဲအဲ့ဒါအကြောင်းဘာကြောင့်ဖြစ်တယ်လဲလို့ပြောလို့ရှိရင်သိတဲ့အကြောင်းကြောင့်ဖြစ်တဲ့အနာရီယာလှုပ်ရှားမှုတွေနဲ့အာရုံတွေနဲ့အတွက်ကြောင့်ဖြစ်တာလေဖြစ်တယ်လို့ဒီနေရာဖြစ်လို့ရှိရင်ဘာတွေပြတ်တဲ့အတွက်ကြောင့်လဲဖြစ်တယ်လို့ကျွန်တော်တို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီအချက်ကြီးနှစ်ချက်တော့ဖြစ်တာဖြစ်တဲ့အတွက်ဆရာကြီးဒီကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာ
အဲကာကွယ်နိုင်တဲ့အနေအထားဆိုကျွန်တော်ကဒီကနေပတ်သက်ပြီးလှုပ်ရှားမှုအဓိကပါပဲလှုပ်ရှားမှုအဓိကပဲတနည်းကလမ်းလျှောက်သွားလာလှုပ်ရှားနေပြီးဒီမှာ6လောက်တင်းနေဆိုတာမရှိဘူးအကယ်၍လှုပ်ရှားမှုနည်းတဲ့ကွန်ပျူတာမှာထိုင်ရတဲ့ရုံးတွေမှာမတ်တက်ရပြီးတော့အကြာကြီးငြိမ်သက်ပြီးလုပ်ရတဲ့လူတွေဆိုတော့ရှင်တော့ဖြစ်တယ်အဲ့လိုဖြစ်တဲ့လူတွေကညာဘက်နေကြလို့ရှိရင်6လောက်ကိုမြောက်သားပြီးတော့ရေးချိန်ကနေလုံးလို့ရပါတယ်နောက်တစ်ခုအားဆိုလို့ရှိရင်လှုပ်ရှားမှုလေ့ကျင့်ခန်းတွေလုပ်လို့ရတယ်ခြေတော့လမ်းလျှောက်တာတို့ညပိုင်းမှာခြေတော့ကိုမြောက်တာတို့အဲ့လိုလုပ်လို့ရရင်ခြေတော့ရောင်ပြီးတော့နည်းနည်းလေးပြင်းနေတာတွေကရော့သွားမယ်ဒါပေမဲ့သာမန်အဖြစ်ကြည့်လို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒါကိုရှားဝင်ပြည့်ကိုတော့ပြလို့ရှိရင်တော့တို့ကတကယ်သူ့ပြန်ပြောကိုတတိသားမိရဲ့ရှိတဲ့ရှားဝင်ရှိတယ်လို့တချို့ကြတော့လေဒါခြေတလုံးမှာဗိုက်တမင်ကချုံရုံလို့ဆိုပြီးတော့ဒီတဲ့အပိုင်းလေးတွေရှိတယ်ဒါကြောင့်ကျွန်တော်တို့စံစားတဲ့နိုင်ငံတွေမှာတော့ဗိုက်တမင် D ချုံရင်းချက်တည်းရှိနေရှိနိုင်တော့ရှိတဲ့အတွက်ကြောင့်ဒါလည်းဆက်ရောက်တော့ဒုပြုမယ်ဆိုတော့လည်းသိပြန်ကြောဟိုခေါင်းထဲမှာဆံဝင်တယောက်နေနဲ့ဖြည့်ထားလို့ရှိရင်ဒီစိုးစိုးဝါးဝါအနာရီဖြစ်လာတဲ့အထိမဖြစ်ဘဲနဲ့ဒီကျွန်တော်တို့ကာကွယ်လို့ရနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီယောဂါဖြစ်လာတဲ့အခါမှာဆာကုနာကရတီအနာရီဖြစ်လာတဲ့အချိန်မှာပေါ့ဆရာနော်ကုသနိုင်တဲ့အနေထားကိုဘယ်လိုရှိလဲဆရာ
ဒီအနာရီဟာကျွန်တော်တို့ရှားဝင်နိုင်တဲ့ပြပါလေခံစားနေရတယ်ပြပါလေတော်တော်နဲ့မပြောင်းပဲနှစ်နဲ့ချီနေတယ်ဆိုတော့ရှားဝင်နေအနေနဲ့ရလေတခါတလေဟိုအရှုံးပေးတယ်တော့မဟုတ်ဘူးပေါ့လေဒါကုမပြောင်းတော့မရတဲ့ယောဂအနေနဲ့ပဲတော်တော်များများတတ်မှတ်ပြီးတော့ပုသတ်စီလေးပြလိုက်အဲ့လိုပဲနေကြပါလေတကယ်မှဒါနဲ့ပတ်သက်လို့ကုသနိုင်တဲ့နည်းတွေကတော့အများကြီးရှိပါလေဒါလည်းဆိုတော့ခုနပြောတဲ့ဒီကင်းကနေလုတ်ခိုင်းတာရှိရဲ့နောက်ပြီးတော့ကျွန်တော်တို့ပတ်တီပတ်ပြာရှိပါတယ်ပတ်တီကိုမြော့ပတ်တီပေါ့လေအလတ်စတစ်ဘန်ဒေ့ချ်ပေါ့နောက်ပြီးတော့အနာကိုကုတပေးတဲ့နည်းစေးခဲ့တဲ့နည်းတွေရှိတယ်နောက်တစ်ခုကအနာကိုခွဲစိတ်ကုတတဲ့နည်းတွေအမျိုးမျိုးရှိပါတယ်ဒီကနေ့ပတ်သက်လာလို့ရှိရင်လည်းခုနပြောတဲ့တစ်ခုချင်းကိုကျွန်တော်နောက်ပိုင်းမှာဆက်ပြီးတော့ပြောသွားဖို့လည်းအစီအစဉ်တော့ရှိပါလိမ့်ဆရာ
ဟုတ်ကဲ့ဆရာနောက်တစ်ပတ်ကျမှဒီအသေးစိတ်တစ်ခုစီထပ်ပြောပါမယ်ဆရာနော်ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုအခုလိုကြာတာပရင်းနဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြမအရေးတုံတက်ချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်အထူးစီးပွားရေးဆောင်တိစောက်တဲ့နေရာတွေမှာလူခွင့်ရေးချိုးဖောက်နေတာကိုတာဝန်ယူမဲ့သူမရှိတဲ့အတွက်လုပ်ငန်းရပ်ဆိုင်ထားဖို့ ICJ အပြည့်ပြည့်ဆိုင်ရာဥပဒေအဖွဲ့ကအစိုးရကိုတိုက်တွန်းထားတဲ့အကြောင်းဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ဒီအစိုးရလက်ထက်ကလေးကစတင်အကောင့်တွေပေါ်ဖို့ကြိုးပမ်းခဲ့တဲ့အထူးစီးပွားရေးဇုံတွေကိုလက်ရှိအစိုးရကလည်းဆက်လက်အကောင့်တွေပေါ်ဖို့လုံပန်းနေတာတွေ့ရပါတယ်။အထူးစီးပွားရေးဇုံတည်ဆောက်တဲ့နေရာမှာမြေယာသိမ့်ပိုက်မှုသဘာဝပတ်ဝန်းကျင်ပျက်စီးမှုလူမှုစီးပွားရေးအခြေအနေပြောင်းလဲမှုတွေကြောင့်ဒေသခံတွေနဲ့ပဋိပက္ခဖြစ်ကြရပါတယ်။ကြောက်ဖြူဒဝဲနဲ့တီးတဘွားအထူးစီးပွားရေးဇုံကပြဿနာတွေကိုလူသိများပါတယ်။ကျောက်ဖြူအထူးစီးပွားရေးဇုံတည်ဆောက်ရေးမှာဒေသခံတွေဆက်ညင်လို့အများကြီးနှောင့်နှေးကြံ့ကြတာတွေရှိတယ်လို့သုံးသပ်ပါတယ်။ဒ ီလိုဟာအထူးစီးပွားရေးဇုံအတွက်ရွှေပြောင်းပေးရသူတွေမချိနဲ့လို့တိုကျိုကိုသွားတိုင်တာနှစ်ကြိမ်ရှိနေပါပြီ။ရွှေပြောင်းပေးရသူတွေရဲ့ဘဝဟာဆုံးယုံနိုင်ကြသွားတယ်လို့လေးလိုက်ရေးအဖွဲ့တစ်ခုကဆိုပါတယ်။တဝဲအထူးစီးပွားရေးဇုံအကြောင်းဒေသခံ900ရာခိုင်နှုန်းလောက်သာသိကြပြီးမသိသူကအများစုဖြစ်နေပါတယ်။တနင်္လာနေ့တိုင်းကစီမံကိန်းအားလုံးကိုဦးသိန်းစိန်အစိုးရလက်ထက်ကခွင့်ပြုခဲ့တာမို့ NLD အစိုးရတဲ့အနေနဲ့ပြည်သူအကျိုးစီးပွားနဲ့လူအခွင့်အရေးကိုမထိခိုက်စေဘဲအကောင့်တွေပေါ်နိုင်လိမ့်မယ်လို့မျှဝေရပါတယ
်။အထူးစည်းဝိုင်းစုံတည်ဆောက်တဲ့နေရာတိုင်းလူလူမှာဒေသခံတွေလူအခွင့်အရေးချိုးဖောက်ခံကြရပါတယ်။ဒါကြောင့်အထူးစည်းဝိုင်းစုံအကောင့်တွေပေါ်ရမှာဒေသခံတွေကိုကာကွယ်စောင့်ရှောက်ပြီးလူအခွင့်အရေးကိုထိန်းသိမ်းဖို့ဂျနီဗာမြို့အခြေစိုက် ICJ ခေါ်အပြည်ပြည်ဆိုင်ရာဥပဒေပညာရှင်အဖွဲ့ကလွန်ခဲ့တဲ့ဖေဖော်ဝါရီလကအစီရင်ခံစာထုတ်ထားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2014မှာပြဋ္ဌာန်းတဲ့အထူးစည်းဝါးရေးစုံဥပဒေဟာလူအခွင့်အရေးကိုကာကွယ်ဖို့ပြက်ကွက်နေပါတယ်။အထူးစည်းဝါးရေးစုံဥပဒေမှာတာဝန်ယူမှုနဲ့ပတ်သက်ပြီးရှင်းလင်းပြတ်သားတဲ့လုံထုံးလုံနီးကင်းမဲ့နေတာကြောင့်ဒဝဲကြောက်ဖြူနဲ့တီလောဝါအထူးစည်းဝါးရေးစုံတွေမှာလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားနေတာလို့ ICJ ဥပဒေပညာရှင်အဖွဲ့ကဆိုပါတယ
်။ဆွေးနွေးညှိနှိုင်းခြင်းကင်းမဲ့မှုရောကြီးမလုံလောက်မှုနဲ့အကူအညီနေပါမှုတို့ကြောင့်ဒဝဲနဲ့တီလဝါအထူးစည်းဝါးရေးဇုံမှာလူခွင့်ရေးချိုးဖျက်ခံရပုံကိုရတအသင်းဖွဲ့တွေကမှတ်တမ်းတင်ပြီးဖြစ်ပါတယ်အထူးစည်းဝါးရေးဇုံကြောင့်ပတ်ဝန်းကျင်ထိခိုက်နေတဲ့ကိုစစ်တမ်းမကောက်မီဒေတာကန်တွေကိုဖယ်ရှားပစ်တဲ့အတွက်ပြဿနာပေါ်ရတာပါပဲရခိုင်ပြည်နယ်ကြောက်ပြူမှာလည်းအလားတူပြဿနာမျိုးတွေကြုံတွေ့ရပါတယ်အခြေခံအဆောက်အုံစတင်တည်ဆောက်တာနဲ့ဖေရှားခံရလူတွေရဲ့လူနေမှုအဆင့်အတန်းကျဆင်းလာပါတယ်။2016မှာကျင့်သုံးတဲ့အထူးစည်းပွားရေးဇုံစည်းမျဉ်းဟာမြေယာသိမ့်ပိုက်မှုဥပဒေနဲ့ဆန့်ကျင်နေပြီးရှင်းလင်းပြတ်သားမှုကင်းမဲ့နေပါတယ်။ဒီအတိုင်းသာဆက်လုပ်ရင်မြေယာသိမ့်ပိုက်မှုကြောင့်လူအခွင့်အရေးချိုးဖျက်ခံရဖို့သာရှိပါတယ
်။စီမံကိန်းဆိုင်ရာဆုံးဖြတ်ချက်မှာဒေသခံတွေပါဝင်ခွင့်မရတာမို့ရော့ကြီးလုံလောက်စွာမရရှိတာဖြစ်ပါတယ်။ဒီလိုလောက်တာဟာမြန်မာလက်မှတ်ထိုးထားတဲ့လူအခွင့်အရေးဥပဒေနဲ့လဲစန့်ကျင်နေပါတယ်လူအခွင့်အရေးဥပဒေကိုအထူးစည်းဝါးရေးဇုံတွေမှာကျင့်သုံးမယ်ဆိုရင်ကြောက်ဖြူလိုနေရာမျိုးမှာလူအခွင့်အရေးကိုကာကွယ်ပေးနိုင်ပါလိမ့်မယ်2015အထူးစည်းဝါးရေးဇုံဥပဒေကိုပြင်ဆင်မှသာလူအခွင့်အရေးကိုကာကွယ်နိုင်မှာဖြစ်ပါတယ်ဒေသခံနဲ့အလို့သမားတွေရဲ့အခွင့်အရေးကိုအပြည့်အဝကာကွယ်တဲ့ပြင်ဆင်ချက်ဥပဒေကိုပြဋ္ဌာန်းပြီးမှသာအထူးစည်းဝါးရေးဇုံမှာထပ်မံရင်းနှီးမြှုပ်နှံတင့်တယ်လို့ဆိုပါတယ်အထူးစည်းဝါးရေးဇုံမှာတုံးတဲ့ဥပဒေကျင့်ထုံးကိုစီစစ်မယ်ဆိုရင်အစိုးရလိုက်နာရမယ်လူအခွင့်အရေးဆိုင်ရာဥပဒေတွေနဲ့အမဝင်ခွင့်မကျဖြစ်နေတာတွေ့ရပါတယ
်အထူးစည်းဝါးရေးဇုံဥပဒေမှာလူအခွင့်အရေးနဲ့ပတ်သက်ပြီးရွေးချော်နေတာကိုလည်း ICG အဖွဲ့ကဖော်ပြပါတယ်အထူးစည်းဝါးရေးဇုံအကောင့်ထဲဖော်ရမှာအာနာအရှိဆုံးအဖွဲ့ဟာစီမံခန့်ခွဲမှုကော်မတီဖြစ်ပေမဲ့လူ့အခွင့်အရေးပတ်သက်တဲ့တာဝန်မရှိပါဘူးအထူးစည်းပွားရေးဇုံ၃ခုစလုံးမှာမြေယာသိမ့်ပိုက်မှုနဲ့ရွှေပြောင်းမှုကိုကော်မတီကအကောင့်ထဲပေါ်ပါတယ်ဒီနေရာမှာပြည်တွင်းပြည်ပဥပဒေကိုချိုးဖျက်တဲ့အတောက်အထားတွေရှိပါတယ်အထွေထွေအုပ်ချုပ်ရေးဌာနကိုမြေသိမ်းခံပြီးလူ့အခွင့်အရေးချိုးဖျက်မှုမှာဘယ်သူတာဝန်ရှိမှမသိဖြစ်နေပါလဲဒါကြောင့်အထူးစည်းပွားရေးဇုံအကောင့်တွေပေါ်လို့ဖြစ်ပေါ်လာတဲ့လူအခွင့်အရေးချိုးဖျက်မှုတွေမှာဘယ်သူမှတာဝန်ရှိမှမသိဖြစ်နေပါလေတကယ်တော့အစိုးရနဲ့ကုမ္ပဏီတွေရဲ့လုပ်ရကြောင်းဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုတွေပါအထူးစည်းပွားရေးဇုံဥပဒေကိုအပြည့်ဆိုင်ရာစာနှုန်းနဲ့အညီပြင်ဆင်ရေးဆွဲမယ်ဆိုပေမဲ့ဥပဒေပြင်ုံနဲ့လူအခွင့်အရေးကိုကာကွယ်နိုင်တာမဟုတ်ပါဘူးလက်တွေ့ကျင့်သုံးဖို့လိုအပ်ပါတယ်ဒါလို့မလုပ်နိုင်ခင်မြေသိမ်းပြီးအထူးစည်းပွားရေးဇုံတည်ဆောက်တာတွေကိုရပ်ဆိုင်ဖို့ICJ APB ဆိုင်ရာဥပဒေပညာရှင်အဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတင်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနာဆင်နိုင်ကြပါရဲ့ရှင်။တိုင်းရင်သတင်းလွှာကိုမထုတ်လွှင့်ပေးခင်မှာတော့စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီအောင်ရှင်။
ဆိုရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။ အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 ကိုဆက်သွယ်နိုင်သလို email လိပ်စာ bamist@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီကြပါရစေ။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။
စနေနေ့ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းပါရစေရှင်။အခုကြံနေသေးတဲ့တိုင်းရင်းသတင်းလာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရစေရှင
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာကျင်းပတဲ့လူထုအစည်းအဝေးကနေဒေသခံရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်ပြည်သူ့စစ်ဖွဲ့စည်းခွင့်အပအဝင်အချက်6ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကနေအိမ်တအိမ်ကဘုံပေါက်ပွဲမှုဖြစ်ပွားခဲ့လို့လူ3ဦးသေဆုံးခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မုံတော့ခရင်အတွင်းလုံခြုံရေးအားနည်းနေမှုကြောင့်ဒေသခံတွေချင်းချောက်ခံရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်စစ်တွေမြို့ပြည်လုံးချမ်းသာအတုလမောင်ရစိန်ဖျားကြီးရင်းပြင်မှာကျင်းပတဲ့လူထုအစည်းအဝေးကနေမောင်တော်ခရံအတွင်းမှာဖြစ်ပျက်နေရတွေနဲ့ပတ်သက်ပြီးဒေသခံရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်ပြည်သူ့စစ်ဖွဲ့စည်းခွင့်အပါအဝင်အချက်6ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်အဲ့ဒီဆုံးဖြတ်ချက်တွေထဲမှာမောင်တော်ဘူတိတောင်ရသေးတောင်ဒေသတွေမှာအစိုးရအနေနဲ့လုံခြုံရေးတိုးမြင့်ပေးဖို့နဲ့ရခိုင်တိုင်းရင်းသားတွေကိုပြည်သူ့စစ်ဖွဲ့စည်းပြီးလက်နက်တပ်ဆင်ကအစိုးရလက်အောက်မှာထားရှိဖို့အဲ့ဒီဒေသတွေမှာအကူအညီပေးနေတဲ့နိုင်ငံတကာ INGO တချို့ကိုလုံးဝလက်မခံဖို့နဲ့1980နိုင်ငံသားဖြစ်မှုဥပဒေနဲ့နိုင်ငံသားဖြစ်မှုကိုအစိုးရအနေနဲ့အမြန်ဆုံးစစ်ဆင်ပေးဖို့အချက်တွေပါဝင်တယ်လို့ဆရာတော်ဦးတမီကမိန့်ပါတယ်လူထုအစည်းအဝေးကတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြတဲ့အချက်တွေကိုမကြမီရက်ပိုင်းမှာရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ပြီးတောင်းဆိုသွားမှာဖြစ်တယ်လို့လည်းဆရာတော်ကမိန့်ဆိုသွားပါတယ်လူထုဆွေးနွေးပွဲကိုဩဂုတ်လ6ရက်နေ့နေ့လယ်ပိုင်းကကျင်းပခဲ့တာဖြစ်ပြီးအရက်ဖက်အဖွဲ့အစည်းတွေတန်ဃာတော်တွေအပါအဝင်အင်အား400ကျော်တက်ရောက်ခဲ့ပါတယ
်ကချင်ပြည်နယ်မိုးကောင်းမြို့နယ်နိုင်ရှဲကျေးရွာကနေအိမ်တိုင်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့လူ3ယောက်သေဆုံးပြီး1ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဩဂုတ်လ10ရက်နေ့မှာနိုင်ကျဲရက်ွက်သက်ကဥဖရောမိုင်ကန်ရဲ့နေအိမ်မိဖို့ဆောင်ကပေါက်ကွဲတံကြားလို့သွားကြည့်ရမှာလူ4ဦးသေခိုက်မှုဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာ3ဦးသေဆုံးခဲ့တယ်လို့မြင့်မြင့်သက်တီဒေသခံလူကပြောပါတယ်။ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေအိမ်ကိုအစိုးရအာဏာပိုင်တွေပြင်စစ်တပ်ဘက်ကလည်းအသေးစိတ်လာရောက်ကြည့်ရှုစစ်ဆေးမှုတွေလုပ်နေပါတယ်။ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကလည်းကချင်ပြည်နယ်မိုးမောက်မြို့မှစေနီးမှာဘုံတလုံးပြင်းထန်စွာပောက်ကွဲခဲ့လို့2ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ကရင်အမျိုးသားအစည်းအရုံးခံယူနဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP တို့ကလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးထိုင်းနိုင်ငံမဲဟောင်ဆောင်မှဆွေးနွေးဖလှယ်မှုပြုလုပ်ခဲ့ပါတယ်။KNU ဘက်ကသွားနေတဲ့ငင်းချမ်းရေးဖြစ်စဉ်ကို KNPP ဘက်ကသိချင်တဲ့အတွက်သွားရောက်ဖလှယ်တာဖြစ်ပြီးတော့ KNPP အမြင်သဘောထားတွေကိုလည်းရယူတာဖြစ်တယ်လို့ KNU ဗဟိုကော်မတီဝင်ဘဒိုစောလာထွန်းကပြောပါတယ်။လက်ရှိ KNU သွားနေတဲ့ငင်းချမ်းရေးဖြစ်စဉ်ဆိုင်ရာတွေနိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့အခမ်းကဏ္ဍပြစ်ခတ်တိုက်ခိုက်မှုရပ်ဆေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ဆိုင်ရာကိစ္စရပ်တွေUPDJC ကတဆင့်ဖြစ်လာတဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်အဆင့်ဆင့်ကိုရှင်းပြပေးခဲ့တယ်လို့ဘဒိုစောလာထွန်းကဆိုပါတယ်
။အစိုးရတပ်မတော်နဲ့ကချင်လူလိုက်ရေးဖွဲ့ KIU တို့အကြားပဋိပက္ခတွေကြောင့်ကချင်ပြည်နယ်မြို့တွေပေါ်မှာထွက်ပြေးသိမ်းရှောင်နေရတဲ့စစ်ပြည်ဒုက္ခသည်တွေမှာအရင်နှစ်ကထက်သည်နှစ်တွင်ငှက်ဖျားသုတ်ကွေးရောဂါတွေဖြစ်ပွားမှုများပြားနေပါတယ်။ဝိုင်းမုံမြို့နယ်မုံလာကက်သလစ်ဒုက္ခသည်စခန်းမှာဆိုရင်လူကြီးကလေးအလုံးလို့ဖြားနာမှုတွေရှိခဲ့ပြီး ယောဂ ရှင်တွေ ဆိုးဝါးတဲ့သူတွေကိုတော့ ထောက်ခံစာ နဲ့ မြေကျင်နာ စေယုံကို ပို့နေရတယ်လို့ စခန်းတာဝန် ရှိသူ သောစနော်က ပြောပါတယ် မြေကျင်နာ တိုင်း နဲ့ ကချင်ပြည်နယ် တချို့က ဒုက္ခတဲ့ စခန်းတွေ မှာလည်း တုတ်ကွေး ငှက်ဖျား ယောဂတွေ ဖျားနာမှုတွေ ရှိနေပါတယ် ကချင်ပြည်နယ် မှာ ပြီးခဲ့တဲ့ နှစ်သွင်းမှာတော့ တုတ်ကွေးကြောင့် 4 ယောက်ဆက်မနည်း သေဆုံးမှု ရှိခဲ့ပေမဲ့ ဒီနှစ်မှာတော့ စူလိုင်လအထိတော့ တုတ်ကွေးယောဂနဲ့ သေဆုံးမှု 6 ယောက်ရှိနေတယ်လို့ အခုချိန်မှာလည်း ဖျားနာမှုတွေ အများကြီး ရှိနေတယ်လို့ ပြည်내 ကျန်းမာရေးဌာနက ဒေါက်တာ ဆော်ရင် က ပြောပါတယ်
မြန်မာနိုင်ငံမှာကျင်းပလက်ရှိတဲ့ Galaxy Star တချင်းဆိုပြိုင်ပွဲစကားတင်10ဦးမှာချင်းလူငယ်2ဦးဖြစ်တဲ့ဂျွန်ထန်းငါနဲ့လာဒင်ထိုင်းရို့ရွေးချယ်ခံခဲ့ရပါတယ်ပြိုင်ပွဲဝင် 2000 ကျော်အထိရှိခဲ့တဲ့ Galaxy Star မြန်မာ 2019 တချင်းဆိုပြိုင်ပွဲကို Local Challenge, Premier Challenge, Galaxy Camp, Korea Training Camp နဲ့ Dream League ဆိုပြီးအဆင့် 5 ဆင့်သတ်မှတ်ထားပြီးအဆင့် 4 ဖြစ်တဲ့ Korea Training Camp အထိပြီးဆုံးသွားပြီး ဩဂုတ်လ 4 ရက်နေ့က နောက်ဆုံးစကားတင် 10 ဦးကိုကြေညာရမှာ ချင်းလူငယ် 2 ဦးလည်းပါဝင်ခဲ့တာဖြစ်ပါတယ် ဒီပြိုင်ပွဲမှာ ပထမဆုံးရရှိတဲ့သူကတော့ ကျပ်ငွေ 3000 နဲ့ တနည်းအတွင်း ကိုပိုင်စီးရီးခွေကို ကိုရီးယား နိုင်ငံမှာ သွားရောက်ရိုက်ကူးခွင့်ရှိမှာဖြစ်ပါတယ်
ဒီတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ ရခိုင်ပြည်နယ် မောင်းနှုတ်ခရိုင် အတွင်းမှာ အကျဉ်းဖက်သမားတွေက အပြစ်မဲ့ပြည်သူတွေကို အစုလိုက်တပ်ဖြတ်မှုတွေ ရှိနေသလို လုံခြုံရေးတပ်ဖွဲ့ဝင်တွေလည်း တိုက်ခိုက်ခံနေရတဲ့အတွက် စိုးရိမ်မှုတွေ ညှင်းတက်နေသလို ဒေသခံတိုင်းရင်းသားတွေလည်း အိုးအိမ်စွန့်ခွာပြီးတော့ ဒုက္ခသည်တွေအဖြစ်ခိုးလုံနေကြရပါတယ် ဒီအခြေအနေကိုတော့ မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
အကျန်းဖာသက်ပြမှုနဲ့ဖက်စီခွာဆောင်မှုတွေမကြာခဏဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မုံတော့ခရရအတွက်မှာမကြာသိမီကမုံတော့မြို့နယ်ကိုက်ကီရွာကမြို့တိုက်ရန်သားရှိုက်ဦးကိုအကျန်းဖာသမားတွေဆက်ဖြတ်ခဲ့တယ်လို့ရသေးတော်မြို့နယ်အောင်းနှင်းကြားကြေးရွာမှာလည်းလုံခြုံရေးတပ်ဖွဲ့တွေကိုပင်္ဂလီတွေကလူအုပ်စုနဲ့တိုက်ခိုက်ခဲ့တဲ့အတွက်ဒေသအတွင်းမှာစိုးရိမ်မှုတွေပုံမြလာတယ်လို့ဘ စိတ်ထဲမှာစနေဆက်စနေစိုးရင်စိတ်တွေပုံများလာတယ်။ဒိရခန့်တွေတီးခန့်တဲ့စိတ်တွေကုန်လာပြီးတုတ်ပြန်လာနိုင်တဲ့အခြေအနေမှာရှိနေတယ်။အစိုးရရဲ့တုတ်ပြန်ချက်ပေါ်မှာဒိရခန့်တွေလုံးဝယုံကြည်မှုမရှိဖြစ်လာတယ်။အစိုးရကာကွယ်မပေးနိုင်ရင်မိမိတို့ကိုယ်တိုင်ကာကွယ်တော်ချင်တဲ့ဆန္ဒတွေရှိနေပါတယ
်။မော်တော်ခရိုင်မှာလာရှိဆောင်ရွက်နေတဲ့လုံချုံရဲ့အခြေအနေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစေပံဝန်ကြီးဦးမဲအောင်ကအခုလိုပြောပါတယ
်။လုံချုံရဲ့ပတ်သက်ပြီးတော့ဟိုကဒရင်းဖြုတ်ပြန်ချက်တွေမှာပါတယ်လေအလုံးကြည့်တော့အားဖြင့်အဲဒီမှာထုတ်ပြန်ချက်တွေကိုတိုက်ကြည့်လိုက်လို့သိရတယ်။
အော်ဂုတ်လရှိုက်ရနဲ့ကရခိုင်ပြည်နယ်အစိုးရထုတ်ပြန်ချက်မှာအခြားသုံးချက်ပါပြီးနေရဲဆောင်ခလာသူတွေပြန်လာနိုင်ရတော့ရော်ဒင်မှာလုံချုံရဲ့စခန်းတွေကိုအခိုင်အမာချထားပြီးရခိုင်ပြည်နယ်မှာလောက်ကင်နေတဲ့အန်ဂျိုအဖွဲ့တွေကိုလေပြည်နယ်အစိုးရကြီးကြဲမှုနဲ့လောက်ကွက်ခွန်ပြုဖို့1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီအမြန်ဆုံးစည်းဆိုင်နိုင်ရတော့ပြည်ထောင်စုအစိုးရကိုတိုက်တန်းသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။လုံချုံရဲစိုးရင်ရတဲ့အတွက်ဘူးတိတော်မြို့နယ်မေယူတော်နေမှာရှိတဲ့တိုင်ရန်သားကျေးရွာတွေကအမျိုးသမီးတွေနဲ့ကလေးတွေအပါဝင်ရွာသား300ကျော်ဟာတိတော်မြို့နယ်ဇေဒီပံကျေးရွာမှာခိုးလုံခဲကြရပါတယ်။ဒီတိတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ကလက်ရှိလုံချုံရဲအခြေအနေကိုအခုလိုပြောပါတယ်။
လေတွေလည်းမကြားသေးဘူးပေါ့ဗျာလေတွေလုံးဆယ်တာလည်းတန်းတန်းဖြစ်နေတယ်အဲ့တော့မှလေတွေလုံးဖို့ဟာတွေတော်တော်မှဆွေးစားနေတဲ့လေကိုသိမ့်ဖို့ဟာတွေအဲ့တော့လုံချိုးလေးမကြည့်ဘူးလားအဲ့ဒီတော်တော်ဖြစ်ကိုဝေလို့လုံးဝမရဘူးဗျာ
မော်ဒခရရအတွက်မှာလွန်ခဲ့တဲ့နှစ်အောက်တိုဘာလကစလို့လူပေါင်း90ကျော်သက်ဖြတ်ခံခဲ့ရပြီး30ကျော်ပျောက်ဆုံးနေတယ်လို့နိုင်ငံတော်အတိုင်ပံခံရုံးကသတင်းထုတ်ပြန်ထားပါတယ
်ဆက်ပြီးတော့ရှမ်းစာပေတင်ကြားရေးမှာတင်ယုံညွန်းန်းတွေအများပြားရှိနေတဲ့အပေါ်တင်ကြားရေးလွယ်ကူစေဖို့တင်ယုံညွန်းန်းတစ်ခုတည်းထားရှိဖို့မြန်မာနိုင်ငံလုံးဆိုင်ရာဗဟုရှမ်းစာပေရင်းကျေးမှုကော်မတီက73ကြိမ်မြောက်နီလာခံမှာဆုံးဖြတ်ချက်ချလိုက်ပါတယ်။လက်တွေ့မှာတော့ကွင်းစင်းတင်ကြားဖို့ဘာခက်ခဲတွေကြုံတွေ့နေကြရသလဲဆိုတာကိုနမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ
်။ဗဟုရှမ်းစာပေရင်းကျေးမှုကော်မတီကနေရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာအခုလ5ရက်နေ့နဲ့6ရက်နေ့ကဗဟုကော်မတီအစည်းအဝေးကျင်းပရမှာရှမ်းစာပေတင်ကြားရေးမှာတင်ယွန်းညွန်းတန်းတစ်ခုတည်းဖြစ်အောင်လုပ်ဖို့အပါအဝင်အချက်၄ချက်ပါသဘောတူညီခဲ့ကြတယ်လို့ဗဟုရှမ်းစာပေရင်ကျေးမှုအတင်းအသွင်းရေးမှူးသုံးရှမ်းစာပေဆရာဆိုင်လန်ဟန်ကအခုလိုပြောပါတယ
်ရှမ်း Facebook Committee ကဒီမှာထုတ်ဝေပေးထားတဲ့မူကိုပဲအသုံးပြုတော့ပါမယ်ခင်ဗျာရှမ်းတွေအားလုံးအချင်းချင်းတယောက်နဲ့တယောက်တွေ့ဆုံတဲ့အခါမှာစကားပြောတာအထင်ကမရှိဘူးတယောက်တူတူပြောတဲ့စကားတူနားလည်မှာပေါ့နော်
ရှမ်းစာပေတင်ကြားရေးမှာကြားခေါင်းမူမန္တလေးမူဗဟိုမူငါးတန်မူချောက်တန်မူအစရှိတဲ့နယ်မှာတော့ဗဟိုရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီကတော့တင်ရုံညွန်တန်းတစ်ခုတည်းဖြစ်အောင်ဆွေးနွေးပြီးဆီယံမွန်မှန်တင်တန်းတွေပေးရမယ်လို့ဆိုပါတယ်။
အဲ့ဒီလိုမူတွေကွဲနေတာကြောင့်ဆရာရီရောကျောင်းသားတွေပါဆွေးဆွေးဝါဖြစ်ရတဲ့အကြောင်းလာရှုမြို့နယ်နွန်ကွားရွာကရှမ်းစာပေတင်ကြားရေးဆရာမနန်းအေးကရှမ်းစကန်နဲ့အခုလိုပြောပါတယ်။အော်ကတ်တံအန်တဲ့ဝါခံစိတ်ခတိမေတေတာခါကျမတို့အစွန်ရကျောင်းမှာတင်ကြားနေတာကတော့ဒီဗဟိုရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကထုတ်တဲ့မူနဲ့ပဲတင်ကြားပါတယ်။ဖြစ်နိုင်ရင်မူကတော့တမူထဲရှင့်ကောင်းတာ
တခြားဆလင်ပွဲမှတွဖြည်ရင်အဖြေကမမှန်ဘူးဆိုတာတွေရှိတတ်တယ်
ရှမ်းစာပေကိုအစိုးရအကြောင်းချိန်မှာတရားဝင်တင် जा ခွင့်မရသေးပေမဲ့ရှိနေတဲ့အခက်ခဲတွေကိုဖြေရှင်းနိုင်ဖို့ဗဟိုရှမ်းစာပေရင်ကျင်းမှုကကွင်းစင်းဆောင်ရွက်မှုတွေပြုလုပ်သွားမယ်လို့ဆိုင်လျန်ဟန်ကဆက်ပြောပါတယ
်အနေနဲ့ရရမှာရှိတဲ့မြို့နယ်တိုင်းမြို့နယ်တိုင်းမှာပေါ့ဆရာမွမ်းမှန်တင်တန်းဖွင့်လိုက်ပြီးတော့မှတင် जा ဖို့တော့အဲ့ဒါတော့ရှိပါတယ်ခင်ဗျာ
73ချိန်မြောက်ဗဟိုရှမ်းစာပေရင်ကျင်းမှုကော်မတီအစည်းအဝေးမှာဥက္ကဋ္ဌအဖြစ်2010ကပြည်သူ့လွတ်တော်အမတ်အဖြစ်ရွေးကောက်ခံရတဲ့ကြားဖြူပါတီအမတ်ဟောင်းဆိုင်းမုံတင်ကရွေးချယ်ခန့်အချင်းခံရပြီးအမှုဆောင်တစ်32ဦးကိုလည်း2019ကနေ2021အထိ၄နှစ်တာဝန်ထမ်းဆောင်သွားဖို့တပြိုင်နက်တည်းရွေးချယ်ခန့်အပ်လိုက်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်စစ်တွေမြို့မှာကျင်းပတဲ့လူထုအစည်းအဝေးကနေဒေသခံရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်ပြည်သူစစ်ဖွဲ့စည်းခွင့်အပါအဝင်အချက်6ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကနေအိမ်တအိမ်မှာပေါက်ကွဲမှုဖြစ်ပွားခဲ့လို့လူ3ယောက်သေပြီး1ယောက်ဒဏ်ရာရရှိခဲ့ပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့င်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနယ်စပ်ဒေသကနေပြီးတော့တိုင်းရင်းသားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်းလွှင့်ချိန်ပြပခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြီးတော့နားဆင်နိုင်ကြပါရရှင်မနေ့ဖန်တောက်ကြနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေမှာတော့လိုင်းဒိုမီတာ32 40 49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်ပါတယ်အဲ့ဒီအစီအစဉ်အချိန်ပိုင်းတွင်မှာကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချက်ကိုမတ်သိန်ကြီးထိုက်ကကြေညာပေးပါဦးမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအခြေမြင့်မရှိသူလို့မြောက်ကိုရီးယားဘက်ကတုံ့နှုံပြောဆိုလိုက်ပြီးသမ္မတထရန့်နဲ့အပြန်အလှန်ဆွေးနွေးပြောဆိုဖို့အလုပ်ဖြစ်မှာမဟုတ်ဘဲအင်အားသုံးဖြည့်ရှင်းမှုတစ်ခုတည်းသာအလုပ်ဖြစ်မှာလို့နိုင်ငံပိုင် KCNA သတင်းအေဂျင်စီကဒီကနေ့ကြားသပတေးနေ့မှာပြောဆိုပါရယ်အမေရိကန်ပိုင်းနဲ့ပစိဖိတ်သမုဒ္ဒရာထင်းကဂွမ်ကျွန်းရဲ့ကီလိုမီတာ30ကနေ40လောက်အကွာကကမ်းလွန်ပင်လယ်ပြင်အတွင်းကိုတာလတ်ပြေဒုံးကြီးလေးစင်ပြင့်မဲ့အစီအစဉ်ကိုမြောက်ကိုရီးယားအစိုးရကဩဂုတ်လလယ်ပိုင်းမှာအပိသက်ဆောင်ရွက်မယ်လို့လဲဘိုးချုပ်ကြီးရဲ့ပြောကိုကိုးကားပြီးတော့မြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။အမေရိကန်ပြည်မာကြီးထိရောက်အောင်ပြစ်နိုင်မဲ့နျူကလ িয়ার တိုက်ချင်းပြေဒုံးကြီးတစ်စင်းမြောက်ကိုရီးယားတို့ဆန်သက်တိဆောက်မှုတွေကခံမှန်းထားရတဲ့ပို့ပြီးတော့မြန်ဆန်နီကလာရာနဲ့အတူအမေရိကန်နဲ့မြောက်ကိုရီးယားကြားစီရေပြိပခာအန်တီရဲကလည်းတိုးလာနေပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်တို့ဖန်တီတိဆောက်ထားတဲ့လူလုံကျွန်းတွေအနီးမှာအမေရိကန်ရေတပ်ဖြတ်သိမ်းမော်တစ်စင်းခုံပေါင်းခဲ့ပါတယ်။နိုင်ငံတကာပင်လယ်ရေချောင်းတွာလာမှုများတဲ့ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့နယ်မြေပိုင်ဆိုင်မှုတစ်ဖက်သက်ပြောဆိုချက်တွေကိုချိန်ညှိတဲ့အနေနဲ့အခုလိုဖြတ်တန်းခုံပေါင်းတာလို့အမေရိကန်ရေတပ်တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့ကကျင်းပတဲ့ကင်ညာသမ္မတရွေးကောက်ပွဲမတိုင်ခင်သတင်းတစ်ပတ်အလိုကမဲပေးစနစ်ကွန်ပျူတာတွေကိုအချက်အလက်ဖောက်ထင်းယူဖို့ကြိုးစားမှုတွေရှိခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ဘူးလို့ကင်ညာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒီကနေ့ပြောပါတယ်ချို့ဖောက်ဝင်ရောက်ဖို့ကြံစီခဲ့ပေမဲ့အထမမြောက်ခဲ့ဘူးလို့ရွေးကောက်ပွဲကော်မရှင်ကသတင်းထောက်တွေကိုပြောတာပါရှင်
ကြာသပတေးနေ့ညထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြီးညာပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40နဲ့49လိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာနေပါရှင်။
This program has come to you from the Voice of America, Washington.